Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့အန်ဒီရဲ့ဘေးကင်းတဲ့မနက်ခင်းကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီလ6ရက်စနေနေ့မနက်ပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ30.40/48ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ။ဒီမနက်ခင်းထူးခြားတဲ့သတင်းတွေတင်ဆက်တဲ့အခါပြင်းပြင်းနဲ့ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ဓာရီသတင်းစကားပါလိုက်ပါတယ
်ကျွန်မကြည့်ကြည့်တယ်လို့ဒီလိုလို့เนาะအဲ့တော့တောင်းကြည့်တယ်လို့တို့ကလေတို့ရဲ့ဒီကြီးရဲ့ဆန်ကြီးရဲ့ကျွန်မတို့တကယ်ပဲပေါ်အောင်ဖြစ်စီပါတယ်လို့တို့ကထွက်ရဘူးထွက်ရမယ
်သတင်းတွေအပြီးမှာမကြောက်ရင်နားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားဖွယ်ရာသတင်းပေးပို့ချက်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့တေတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့ရာချီတဲ့ဆန္ဒပြသူတွေတောက်ကြနေမှာလဲဆန္ဒပြပွဲတွေဆက်လက်ဆင်နွှဲခဲ့ကြပါတယ်အထူးသဖြင့်လူငယ်တက်ကြွလျှာသူတွေနဲ့တက္ကသိုလ်ကျောင်းသားတွေရန်ကုန်မြို့မှာစုဝေးဆန္ဒပြခဲ့ကြတာပါစီးပွားရေးတက္ကသိုလ်ရှိကဆန္ဒပြပွဲမှာတော့အာဏာသိမ်းတာကိုကန့်ကွက်ကြောင်းနဲ့ညှဉ်းပန်းတဲ့လျှာမှုတွေမှာပူးပေါင်းပါဝင်ကြဖို့တိုက်တွန်းတဲ့စာတမ်းတွေကန့်ဆောင်ဆန္ဒပြခဲ့ကြပါတယ်တက္ကသိုလ်တက္ကသိုလ်ကျောင်းဝင်းထဲမှာလဲကျောင်းသားသမဂ္ဂအဖွဲ့ဝင်တွေနဲ့ဆရာဆရာမတွေကကျောင်းဝင်းထဲလှည့်လည်ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။ဒီကျောင်းတက္ကသိုလ်ကကျောင်းသားတွေကတော့ကျောင်းဝင်းထဲကိုဝင်လို့မရတာကြောင့်အပြင်မှာဆန္ဒပြခဲ့ကြပါတယ်။ရန်ကုန်ပညာရေးတက္ကသိုလ်ကဆန္ဒပြဆရာမတဦးကတော့အုတ်ချုပ်ရေးစနစ်ရပ်ဆိုင်းအောင်လုပ်ဖို့ရည်ရွယ်တယ်လို့ပြောပါတယ်
။ကျွန်တော်တို့ကတော့ရန်ရီရက်စီကျင်လာ။အခုလောလောဆယ်တော့ငင်းညမ်းစွာဆန္ဒထုတ်ဖို့လေ CDC ပေါ့နော် CDC ကတော့ဘာလဲဆိုတော့အစိုးရနဲ့မကူပေါင်းဘူး။အခုလောလောဆယ်ကျွန်တော်တို့အချင်းချင်းညှိတယ်ဆက်ပါတယ်ဆရာဌာနလိုက်ညှိတယ်ကိုထာနာတယ်မလဲညှိတယ်ထာနာလိုက်လည်းညှိတယ်ကြောင်းတယ်လည်းညှိတယ်ညှိပြီးတော့အခုဘာပြောပါတော့နော်စီဒီစီနဲ့ဆိုဘာလုပ်မလဲဆိုတော့ formally ဘာမှမလုပ်ဘူး informally ရတော့ကျမတို့ကကိုယ်ကလေးနဲ့ဆရာတပည့်ရတော့အဆက်အသွယ်တော့ရှိမှာပဲဒါပေမဲ့ရုံးလုံးငန်းဆိုင်ရောဌာနဆိုင်ရောဘာမှမလုပ်ဘူးကျမတို့ငြင်းငြင်းနေတယ်အဲ့ဒါလည်းကျမတို့ရဲ့ဝန်ထမ်းစည်းကမ်းနဲ့ပဲကျမတို့ကဟိုဆန့်ကျင်နေတာမဟုတ်ဘူးနော်ကျမတို့ကဘာမဆန့်ကျင်ရလဲဆိုတော့ပြည်သူဝန်ထမ်းဥပဒေမဆန့်ကျင်ဘူးကျမတို့ကစစ်အစိုးရအာဏာရှင်ကိုဆန့်ကျင်တယ်ဒီရန်ရဲရရအောင်ကျမတို့လုပ်ချင်တယ်ဒါကြောင့်မို့ကျမတို့ဒီလုပ်ငန်းပိုင်းဆိုင်ရာအားလုံးကိုကျမတို့ချက်တယ်
ပညာရေးဝန်ထမ်းဖြစ်သူကတိကဆီယာမတူကပြောသွားတာဖြစ်ပါတယ်။အခုလိုဒီမျိုးမျိုးနဲ့ဆန္ဒပြနေတဲ့အထက်ရန်ကုန်မြို့နယ်မှာတော့လက်သုံးချောင်းဆောင်ဆန္ဒပြတဲ့အပြင်စုပေါင်းလက်ခုပ်တီဆန္ဒပြပွဲကိုလည်းလူငယ်တချို့စုဝေးဆင်နွှဲခဲ့ကြပါတယ်။အစိုးရရုံးဆိုင်ရာနေပြည်တော်မှာလည်းအစိုးရဝန်ကြီးဌာနပေါင်းစုံကဝန်ထမ်းတွေဆန္ဒပြတဲ့အထက်ပါဝင်လာကြပါတယ်။မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေကိုတောက်ကြနေတဲ့အထက်မှာပဲမြန်မာနိုင်ငံပြပကအိန္ဒိယ၊အင်ဒိုနီးရှားနဲ့တောင်ကိုရီးယားနိုင်ငံတွေမှာလည်းမြန်မာတွေကောင်းဆောင်ပြီးကျင်းပခဲ့ပါရယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စကိုဆွေးနွေးဖို့အရေးအာဆီယံနိုင်ငံရဲ့ဝန်ကြီးအဆင့်အထူးစည်းဝေးတရက်ခေါ်ယူဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံကောင်းဆောင်တွေကတောင်းဆိုလိုက်ပါရယ
် Kita minta dua menteri luar negeri untuk berbicara dengan chair ASEAN guna menjajaki
မြန်မာအရေးဆွေးနွေးဖို့အတွက်အာဆီယံဥက္ကဋ္ဌကိုအဆိုပြုဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံရဲ့ဝန်ကြီးတို့စလုံးကိုကျွန်တော်တို့ညွှန်ကြားထားပြပါပြီဒီကိစ္စကိုမလေးရှားဝန်ကြီးချုပ်နဲ့လည်းအသေးစိတ်ကြီးတိုင်းဆွေးနွေးထားပါတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်အင်ဒိုနီးရှားနိုင်ငံလိုပဲမလေးရှားနိုင်ငံကလည်းမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရဲ့အခြေအနေကိုအလွန်စိုးရိမ်စရာကိစ္စလို့မြင်ကြောင်းမလေးရှားဝန်ကြီးချုပ်လူရှင်ဒီယတ်စင်ကပြောပါတယ်မလေးရှားဝန်ကြီးချုပ်ယတ်စင်ကလူသဘောခီးစဉ်နဲ့အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်အခုလိုကောင်းဆောင်နှစ်ဦးတွေ့ဆုံချိန်မှာမြန်မာကိစ္စအာဆီယံဝန်ကြီးအဆင့်အထူးအစည်းအဝေးတရကျင်းပဖို့သဘောတူညီခဲ့ကြတာလည်းဖြစ်ပါတယ်ချက်တာပရီနေ့တုန်းကတော့အမေရိကန်သမ္မတအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆာလီဗန်ကဝါရှင်တန်ခြေဆိုင်အာဆီယံသမ္မတကြီးတွေကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးမြန်မာစစ်တပ်ကအာဏာသိမ်းတဲ့ကိစ္စကိုသမ္မတဂျိုးဘိုင်ဒန်ကအထူးစိုးရိမ်ပူပန်နေကြောင်းနဲ့ဒီကိစ္စအပေါ်အာဆီယံနိုင်ငံတွေကအရေးတည်ယူရှိလို့ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် Facebook အပါအဝင်အင်တာနက်အသုံးပြုမှုတွေကိုကန့်သတ်ပိတ်ပင်လာတဲ့မြန်မာနိုင်ငံမှာတောက်ကြတဲ့ညပိုင်းကစလို့ Twitter နဲ့ Instagram လူမှုကွန်ရက်တွေကိုလည်းပိတ်ပင်လိုက်ပါတယ်။နောက်ထပ်ညွှန်ကြားချက်မရမချေအဲ့ဒီလူမှုကွန်ရက်တွေကိုဖိတ်ဆို ထားဖို့အာဏာပိုင်တွေကညွှန်ကြားထားတယ်လို့ Telenor ကုမ္ပဏီက Reuters သတင်းကိုပြောပါရယ်ဗိုလ်တုံးတွေကအာဏာပိုင်တွေက Facebook ကိုပိတ်ပင်ခဲ့တဲ့အတွက် များပြည်သူက Twitter လူမှုကွန်ရက်ကိုပျောက်ပြီးအသုံးပြုလာချိန်မှာအခုလိုပြင်ပလိုက်တာလည်းဖြစ်ပါရယ်။အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့ပြည်သူတွေက Twitter ဆက်မျက်နှာပေါ်မှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်လို့တန်းနဲ့ချီတဲ့ဖော်ပြချက်တွေကို hashtag နဲ့တွဲပြီးအနာသိအစိုးရစန့်ကျင်ရေးလှုပ်ရှားမှုတွေကိုလှုပ်ဆောင်နေကြတာဖြစ်ပါတယ်။အစောပိုင်း Facebook ကိုပိတ်ခဲ့တော့က VPN စနစ်နဲ့အသုံးပြုခဲ့သူတချို့ရှိပါတယ်။ဒါပေမဲ့ Twitter ဆက်မျက်နှာကိုတောက်ချန်နေညပိုင်း10:00လောက်မှ VPN နဲ့တောင်အသုံးပြုလို့မရတော့ဘူးလို့တချို့ကပြောပါတယ်။ကမ္ဘာတဝိုင်းအင်တာနက်အသုံးပြုမှုစောင့်ကြည့်ရေးအဖွဲ့ NetBlocks ကလည်းမြန်မာနိုင်ငံမှာအင်တာနက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေက Twitter ကိုကန့်သတ်လိုက်ပြီဖြစ်ကြောင်းပြောပါတယ်။Facebook ကုမ္ပဏီကပြောခွင့်ရကလည်း Instagram လူမှုကွန်ရက်ကိုအပိတ်ခံရကြောင်းအတည်ပြုပြောကြပါရယ်မိသားစုတွေနဲ့မိတ်ဆွေတွေအကြားပြန်လည်ဆက်သွယ်နိုင်ဖို့အဆက်သွယ်တွေပြန်ဖွင့်ပေးဖို့အာဏာပိုင်တွေကိုတောင်းဆိုကြောင်းလည်းသူကပြောပါရယ် American နိုင်ငံကြီးဝန်ကြီး Anthony Blinken ကဥရောပမှာမိတ်သုံးနိုင်ငံဖြစ်တဲ့ Britain ပြင်သစ် Germany နိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေနဲ့အွန်လိုင်းကနေဆွေးနွေးပွဲမှာမြမအရေးကိုလည်းထပ်သွင်းဆွေးနွေးမယ်လို့ American တာဝန်ရှိသူတွေကတောက်ကြနေကပြောပါရယ်အဲ့ဒီဆွေးနွေးပွဲမှာ Iran Russia နဲ့တရုတ်ကိစ္စတွေအပါအဝင်မြမကိစ္စကိုလည်းဆွေးနွေးဖို့ရှိနေတာဖြစ်ပါရယ်ဒီဆွေးနွေးပွဲက2015ခုနှစ် Iran Nuclear သဘောတူစာချုပ်ကိုပြန်လည်အသက်သွင်းနိုင်ရေးသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့လက်တလောခြေလှမ်းတစ်ခုလည်းဖြစ်ပါရယ်ကမ္ဘာအင်အားကြီးနိုင်ငံတွေပါဝင်လက်မှတ်ရေးထိုးထားတဲ့ဒီစာချုပ်ကနေသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်တုန်းကအမေရိကန်နိုင်ငံကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်အရနျူကလ িয়ার လက်နက်ထုတ်လုပ်မှုလျှော့ချနိုင်ဖို့အတွက်အီရန်ကိုယူရိုနီယံသက်ဆိုင်မှုပမာဏထိန်းချုပ်ထားတာဖြစ်ပါတယ်။အီရန်ကဒီလိုကန့်သတ်မှုကိုညှဉ်းဆန်နေခဲ့ပြီးအမေရိကန်နိုင်ငံနဲ့တခြားနိုင်ငံတွေရဲ့ပိတ်ဆို့တက်ခံမှုတွေကိုဖြည့်လျှော့ပေးဖို့အပြန်အလှန်တောင်းဆိုနေတာလည်းဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့ဥရောပသုံးနိုင်ငံနိုင်ငံကြီးဝန်ကြီးတွေရဲ့ဆွေးနွေးပွဲကပထမဆုံးချိန်ဆွေးနွေးပွဲဖြစ်တယ်လို့ဆွေးနွေးစရာကိစ္စတွေမြပြတာကြောင့်အီရန်ကိစ္စကိုတိတ်ထဲထဲဝင်ဝင်ဆွေးနွေးနိုင်မှာမဟုတ်ဘူးလို့လည်းဆွေးနွေးပွဲနဲ့နှိစက်သူတူကပြောပါရယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 8.13ဘိုင်းဒိုမီတာ58 kHz 5805နဲ့ဘိုင်းလမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်။စနေနေ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါတန်ခံနေရတာကိုကယ်တင်နိုင်ဖို့အတွက်စီးပွားရေးပိုပြီးကောင်းလာအောင်လုပ်ဖို့လိုနေတာကြောင့်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာကူညီကယ်ဆယ်ရေးရန်ပုံငွေဒေါ်လာ 1.9 ထရီလီယံတောင်းဆိုထားတာကိုအမြန်ချထားပေးဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံတွင်းမှာအကျက်တဲဖြစ်နေတာအချင်းတော်ကြနေပြီဖြစ်ကြောင်းနဲ့နိုင်ငံသားတွေဟာလည်းအချင်းအကျက်တဲရောက်နေတယ်လို့ခံစားနေရပြီးဘလို့ထွက်ပေါက်ရှာမှန်းမသိပဲဖြစ်နေတဲ့အတွက်သူတို့တွေညှို့လင့်ချက်ပေးဖို့ဒါကအခွင့်အလမ်းတစ်ခုဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာပြောကြားခဲ့တာပါ။သမ္မတဘိုင်ဒန်ရဲ့အဆိုပြုချက်ထဲမှာအမေရိကန်နိုင်ငံသားတစ်ယောက်ကိုနောက်ထပ်ဒေါ်လာ1400တန်ချက်လက်မှတ်ထပ်ပြီးပေးဖို့နဲ့အလုံးလက်မဲ့ခံစားခွင့်တွေဆက်ပြီးပေးဖို့တွေပါပါဝင်ပါတယ်။ Republican တွေကသမ္မတရဲ့ကယ်ဆယ်ရေးရန်ပုံငွေအစီအစဉ်ဟာငွေပမာဏတိတ်များလွန်းတယ်လို့ပြောနေချိန်မှာပဲအထက်လွှတ်တော်ကတောက်ကြနေအစောပိုင်းမှာဘတ်ဂျက်ဆိုင်ရာဆုံးဖြတ်ချက်ကိုချထားပြီးလိုက်တဲ့အတွက်ဒီမိုကရက်တွေအတွက်သူတို့ရဲ့ကယ်ဆယ်ကူညီရန်ပုံငွေဆက်လက်ဆောင်ရွက်ဖို့အတွက်လမ်းပွင့်သွားပြီးဖြစ်ပါတယ်။ဒီရန်ပုံငွေအတွက်အောက်လွှတ်တော်မှာတောက်ကြနေနှောင်းပိုင်းလောက်မှာအတည်ပြုပေးဖို့ရှိပါတယ်။အထက်လွှတ်တော်မှာဒီဆုံးဖြတ်ချက်အတွက်ပါတီနှစ်ရက်ရဲ့မဲရီတူးနေတဲ့အတွက်ဒုသမ္မတကမ်လာဟဲရစ်ပါပါဝင်ခဲ့ရပြီးနောက်ဆုံးမှာ50မဲ50နဲ့အတည်ပြုပေးခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်လွှတ်ဖြန့်ပြီးတဲ့ COVID-19 ကာကွယ်ဆေးရည်က85ရာခိုင်နှုန်းဟာနိုင်ငံပေါင်း10နိုင်ငံကိုပဲရောက်နေတာဖြစ်ပြီးနိုင်ငံပေါင်း130လောက်တက်တော့ဆေးတစ်လုံးမှမရသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။
More than 3/4 of those vaccinations are in just 10 countries.
ကာကွယ်ဆေး3ပုံတပုံလောက်ဟာနိုင်ငံပေါင်း10နိုင်ငံလောက်ကိုပဲရောက်သွားပြီးနိုင်ငံပေါင်း130လောက်မှရှိတယ်။လူပေါင်း 1.5 ဘီလီယံအတွက်တော့အခုချိန်ထိကာကွယ်ဆေးတစ်လုံးမှထိုးမပြေးနိုင်သေးပါဘူး။တချို့နိုင်ငံတွေမှာဒီရောဂါအပြင်းထန်ခံစားနေရတာတို့တည်ဆုံးတာတို့လိုအန္တရာယ်နဲ့ကျွမ်းဝနိုင်ခြေတိတ်မရှိတဲ့သူတို့နိုင်ငံသားအတော်များများအတွက်ကာကွယ်ဆေးထိုးပေးပြီးဖြစ်တာတွေ့ရကြောင်းပြောသွားတာပါ။အခုချိန်မှာကမ္ဘာတစ်လွှာကိုဗစ် -19 ကူးစက်သူအရေအတွက်ထက် ကာကွယ်ဆေးထိုးပြီးသူအရေးအတွက်ကပိုးပြီးများလာနေတာတရင်ကောင်းတစ်ခုဖြစ်ကြောင်းလည်းပြောပါတယ်။တူတောင်းတဲ့အချိန်အတွင်းအခုလိုတွေ့ရတာကိုထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်ရေဘူးကတတ်မှတ်ရမှာဖြစ်တယ်နဲ့နိုင်ငံပေါင်း130လောက်ကဒေသခံတွေအတွက်တော့ဆေးတစ်လုံးမှထိုးမပေးနိုင်သေးဘူးလို့လည်းပြည်ပေးပါတယ်။ဒါပေမဲ့ချမ်းသာတဲ့နိုင်ငံတွေမှာချက်ချင်းအန္တရာယ်ဖြစ်နိုင်ခြင်းမရှိတဲ့လူအတော်များများကိုပါကာကွယ်ဆေးထိုးပေးနိုင်တာတွေ့ရတယ်လို့လည်းပြောပါတယ်။ကမ္ဘာနိုင်ငံအစိုးရအားလုံးကသူတို့နိုင်ငံသားတွေအတွက်ကာကွယ်ရမှာဖြစ်ပေမဲ့ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကျန်းမာရေးလုပ်သားတွေအသက်ကြီးရန်သူတွေကိုဦးစားပေးရမယ့်သူတွေကိုဆေးထိုးပေးပြီးတခြားနိုင်ငံတွေမှာအလားတူဦးစားပေးရမယ့်သူတွေကိုဆေးထိုးပေးနိုင်အောင်မှာမျှဝေပေးဖို့တိုက်တွန်းခဲ့ပါတယ်။ဖမ်းဆီးထောင်ချခံရတဲ့ရုရှားအတိုက်ခံအလက်ရှိနဗာလီကိုထောက်ခံတဲ့ဆန္ဒပြပွဲတွေမှာတောရောက်ပါဝင်တဲ့အနောက်တိုင်းတန်တမာတွေကိုတိုင်းပြည်ကနေနှင်ထုတ်မယ်လို့ရုရှားအစိုးရကတောက်ကြံနေမှာပြောကြားလိုက်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဌာနအစိုးရစိန့်ပီတာစဘတ်မြို့ကပိုလန်နဲ့ဆွီဒင်တန်တမာတွေရဲ့မော်စကိုမြို့ကဂျာမနီတန်တမာတို့ဟာပြီးခဲ့တဲ့ဇန်နဝါရီ23ရက်ကတရားမဝင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့တာကြောင့်ပြစ်မှတ်ထားအရေးယူဖို့ရှိတယ်လို့ဆိုပါတယ်။ရုရှားအစိုးရကဥဆောင်ပြီးဝေဖန်နေတဲ့အတိုက်ခံခေါင်းဆောင်နဗာလီကိုဖမ်းဆီးခဲ့တဲ့အတွက်အဲ့ဒီနေ့ကရုရှားနိုင်ငံတပ်သားကလမ်းတွေမှာလူပေါင်းထောင်ချီဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။ရုရှားနဲ့ဥရောပသမဂ္ဂတို့ရဲ့ဆက်ဆံရေးဟာနဗာလီကိုဖမ်းဆီးခဲ့တဲ့အတွက်အနည်းဆုံးအနေထားပြက်ကိုရောက်ရှိနေပြီဖြစ်ပြီးရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီလိုဆန္ဒပြပွဲတွေမှာပါဝင်တဲ့တန်တမာတွေကိုလက်ခံထားဖို့ရမရှိတဲ့လူတွေဖြစ်နေဖော်ပြထားပြီးအချိန်တို့အတွင်းမှာပဲရုရှားကနေထွက်ခွာရမယ်လို့ဖော်ပြထားပါတယ်။အိန္ဒိယဘဟုအစိုးရအုပ်ချုပ်မှုအောက်မှာရှိနေတဲ့ဂျမ်မူးနဲ့ကက်ရှမီးယားဒေသတွေမှာ2019ဩဂုတ်လကတည်းကပိတ်ထားခဲ့တဲ့မြန်လုံးမြင့်အင်တာနက်အသုံးပြုခွင့်ကိုပြန်ပြီးဖွင့်ပေးလိုက်ပါပြီ။ဒီဒေသကိုအစိုးရကအထူးအခွင့်အရေးပေးထားတာကိုရုတ်သိမ်းပြီးပြည်ထောင်စုနယ်မြေအဖြစ်နဲ့တတ်မှတ်လိုက်တဲ့အချိန်မှာအင်တာနက်အသုံးပြုခွင့်တွေကိုပါပိတ်ပင်ခဲ့တာဖြစ်ပါတယ်။ဂျမ်မူးနဲ့ကက်ရှမီးယားဒေသတွေဟာအိန္ဒိယနိုင်ငံရဲ့မွတ်စလင်အများစုနေထိုင်ရာပြည်နယ်ဖြစ်ပြီးဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားအစိုးရကဒေသကိုနှစ်ပိုင်းခွဲပြီးတရိပ်အုပ်ချုပ်နေတာပါ။ဟိမနာတောင်တန်းတွေပေါ်မှာတည်ရှိတဲ့ဒီဒေသကိုအိန္ဒိယရဲ့အဓိကပြန်တဲ့ပါကစ္စတန်ကလည်းပိုင်ဆိုင်ကြောင်းပြောဆိုထားပါတယ်။ဂျမ်မူးနဲ့ကက်ရှမီးယားဒေသတစ်ခုလုံးမှာ 4G အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေဆက်ပြီးရှိနေတယ်လို့ဒေသအုပ်ချုပ်ရဲ့တာဝန်ရှိသူကသူ့ရဲ့ Twitter မှာရေးပါတယ်။အိန္ဒိယဟာ2019မှာဆယ်စုနှစ်ပေါင်းများစွာတဘုံထနေတဲ့ကက်ရှမီးယားဒေသကိုနှစ်ပိုင်းပိုင်ပြီးတပ်ဖွဲ့ဝင်တွေဆစ်လွတ်တာတွေနိုင်ငံရေးခေါင်းဆောင်တွေကိုထိမ့်သိမ်းတာတွေကိုလုပ်ခဲ့တာပ
ါစနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုရင်းမင်းထွန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မြင်းမြန်းချက်သတင်းပြပုချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဖမ်းဆီးထားတဲ့ဒေါက်ဆန်းစုကြည်တမရဥဝင်းမြင့်နဲ့အစိုးရအဖွဲ့ဝင်တွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတနည်းညွန့်တဲ့တောင်းဆိုဆောင်ရွက်လာတာဟာတိတ်အရေးပါတဲ့ခြေလှမ်းဖြစ်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာကလည်းဒုပူချုပ်မှူးကြီးစိုးဝင်းကိုဆက်သွယ်ပြီးအာဏာသိမ်းမှုအတွက်ပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဖန်စီတားသူတွေကိုအားလုံးကိုအမြန်ပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြမှာပါ
။မြန်မာနိုင်ငံမှာတနင်္လာနေ့အစောပိုင်းစစ်တပ်ကအာဏာသိမ်းတယ်ဆိုတာကိုသိတိကျမှာပဲ။ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအကြီးကျယ်ထိခိုက်စေနိုင်တယ်ဆိုပြီးပြင်းပြင်းထန်ထန်ရှုတ်ချပြောဆိုခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာမြန်မာအရေးအတွက်အဆက်မပြတ်ဆက်သွယ်ဆောင်ရွက်နေကြောင်းနဲ့ကျတဲ့တွင်နေ့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာအရေးတညီတညွတ်ထဲပြောဆိုလာချိန်မှာတော့ဒါဟာတိတ်အရေးပါတဲ့ခြေလှမ်းတရဖြစ်ကြောင်းပြောကြခဲ့တယ်လို့အတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျာရက်ကတောက်ကြံနဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The statement that we saw from the Security Council is a very positive first step in terms of a unified voice from the organization's body
ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းထုတ်ပြန်တဲ့ကြေညာချက်ကိုကြည့်ရင်ကုလသမဂ္ဂကမြန်မာနိုင်ငံငင်းချင်းရေးနဲ့လုံခြုံရေးအတွက်တင်ကြီးတင်ရက်ထဲလှုပ်ဆောင်လာတဲ့အတွက်ဒါဟာအပြုသဘောတိတ်ကိုဆောင်းတယ်လို့တိတ်ကိုအရေးပါတဲ့ပထမခြေလှမ်းဖြစ်တာတွေ့ရကြောင်းပြောသွားတာပါမြန်မာနိုင်ငံမှာဆီအာနာတင်ပြီးချိန်ကစပြီးလုံခြုံရေးကောင်စီကနေပထမဆုံးထုတ်ပြန်တဲ့ကြေညာချက်မှာဒေါန်ဆန်းစုကြည်နဲ့ထိန်းသိမ်းထားသူတွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့နဲ့ မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့ပါဝင်ပြီးဒါကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကကျက်ကြပြင်းနေမှာတင်းကြီးတင်းညွတ်ထဲတောင်းဆိုခဲ့ကြတာဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့အကြေညာချက်မှာဒီမိုကရေစီအဖွဲ့အစည်းတွေနဲ့ဒီမိုကရေစီဖြစ်စဉ်ဆက်လက်ရှင်သန်ရေးအင်အားသုံးပြီးတော့အကြမ်းမဖက်ရေးအခြေခံအခွင့်အရေးတွေနဲ့ဥပဒေစိုးမိုးရေးကိုလေးစားလိုက်နိုင်ရေးတွေရှိဖို့အတွက်အလေးထားဖော်ပြထားပါတယ်။အဖွဲ့ဝင်15နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအကျိုးစီးပွားနဲ့အညီနှစ်ဖက်ဆက်ဆံရှင်းလင်းရင်းနဲ့အမျိုးသားပြန်လည်တည်မြဲရေးကိုအားပေးထောက်ခံတယ်လို့လည်းလုံခြုံရေးကောင်စီကပြောပါတယ်။စစ်တပ်ကလည်းထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်းဆိုတဲ့အပြင်အရက်ဖက်အဖွဲ့အစည်းတွေမီဒီယာတွေနဲ့သတင်းသမားတွေပေါ်မှာကန့်သတ်ချုပ်ချယ်မှုတွေအတွက်အလွန်ဆွေးနွေးကြောင်းလည်းပြောကြားခဲ့တာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစကက်ရှနာဘူဂနာကလည်းမြန်မာနိုင်ငံရဲ့နောက်ဆုံးချိန်နဲ့ပတ်သက်ပြီးဆက်သွယ်ကြိုးပမ်းမှုတွေလုပ်နေရမှာတောက်ကြံနေကြတော့နေပြည်တော်ကတမတော်အကြီးအကဲတူနဲ့အဆက်အသွယ်လုပ်နိုင်ခဲ့တယ်လို့လည်းစတီဖန်ဒူဂျာရက်ကပြောပါတယ်
။ She did manage to reach a senior official in Naypyitaw. She had a virtual meeting with the deputy commander in chief of the armed forces of Myanmar. She reiterated the secretary general's strong condemnation
သူဟာမြန်မာတမတော်ဒုတိယဗိုလ်ချုပ်ဟူကြီးဆိုဝင်နဲ့အွန်လိုင်းကနေတွေ့ဆုံပြီးပြောကြားခဲ့ပါတယ်။တမတော်ရဲ့လုပ်ရဟာမြန်မာနိုင်ငံမှာဒီမိုကရေစီရေးပြုခြင်းပြောင်းလဲမှုတွေကိုအတားအဆီးဖြစ်စေတဲ့အတွက်ကုလသမဂ္ဂအကြီးအမှုချုပ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းထပ်မံပြောကြားခဲ့ပါတယ်။ဒါအပြင်ဖန်ဆီထိန်းသိမ်းထားသူအလုံးကိုအ мян ပြန်ပြီးလွှတ်ပေးဖို့လည်းထပ်မံတောင်းဆိုတယ်လို့ပြောသွားတာပါ။ဒါပြင်ရွှေငြာဒုက္ခတွေသူတို့ဆန္ဒအဖျောက်ဂုံတိတ်ခါရှိရှိလုံခြုံစိတ်ချစွာပြန်လာနိုင်ရေးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတာဝန်ခံတာဝန်ယူမှုနဲ့အထူးသဖြင့် ICC နိုင်ငံတကာရာဇဝတ်တရားရုံးနဲ့လက်ရှိရင်ဆိုင်နေတဲ့အမှုနဲ့ပတ်သက်ပြီးဆက်သွယ်ဆောင်ရွက်ဖို့လို့အရေးကြီးတဲ့ကိစ္စရမျိုးတွေအတွက်တိုးတက်မှုရှိအောင်လုပ်ဖို့လိုအပ်ကြောင်းလည်းအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်။ Ms. Bugnan ဟာမြန်မာရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကကိုယ်စားလှယ်တွေနဲ့လည်းဆက်သွယ်ဆွေးနွေးနေပြီးမြန်မာနိုင်ငံအတွက်ထားရှိတဲ့တူညီတဲ့ရည်မှန်းချက်အတိုင်းအားလုံးလက်တွဲဆောင်ရွက်ကြဖို့အာဆီယံတွင်းမှုချုပ်နဲ့တောက်ကြံနေမှာပြောဆိုဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Ms. Bugnan ဟာအင်္ဂါနေ့ကပြုလုပ်တဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးလာစေအောင်လှုံ့ဆော်ပေးဖို့အတွက်လုံခြုံရေးကောင်စီကိုတိုက်တွန်းခဲ့ပါတယ
်။ဒေါက်ကင်မျိုးသက်ပြောပြသွားတာပါ။ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာစစ်တပ်ကအရတားအစိုးရကိုဖယ်ရှားပြီးအနာသိမ့်လိုက်တာကိုကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကဖိအားပေးပြောဆိုလိုက်တဲ့အပေါ်ရွေးကောက်ပွဲအနံ့ရအတွတ်တော်ကိုယ်စားလှယ်တွေကကြိုဆိုလိုက်ကြပါတယ်။ဖန်စီတာသူတွေကိုပြန်လွှတ်ပေးဖို့ကိုလည်းအမေရိကန်သမ္မတနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကပါတခဲနဲ့တောင်းဆိုလိုက်တဲ့အပေါ်နိုင်ငံရေးအတိုင်းအဝိုင်းနဲ့အကဲခတ်တွေရဲ့အမြင်တွေကိုတော့ VOA သတင်းတောက်ကိုဇော်တက်စူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုဆုံးလွတ်ပြီးဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအတောင်ယူခဲ့ပြီးတဲ့နောက်ပြမဆုံးအချိန်နိုင်ငံသားရေးရာမူဝါဒမိန့်ခွန်းမှာအလေးထားပြောလိုက်တာပါတရားထဲမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တခဲနဲ့တောင်းဆိုခဲ့ကြပါတယ်နိုင်ငံတကာအတိုင်းအဝန်ကမြန်မာနိုင်ငံရေးအကြက်တွေကိုဖြည့်ဆင်းဖို့ကြိုးပမ်းတဲ့အပေါ်မှာတော့ NGO အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဘဟုလုံးမှုဆောင်ကော်မတီဝင်စကိုင်းနိုင်ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကကြိုဆိုလိုက်ပါတယ်
။လူကျူးကြီးရောက်လာတော့တို့အတွက်အများကြီးအတက်တော့လည်းလူစားကြီးရတယ်တို့အတွက်အများကြီးချုံးမှုစင်ကြီးတော့တို့ကကြိုးကြည့်ရတယ်။ဒါကြောင့်နိုင်ငံတကာပြောင်းသွားလို့ကျေးဇူးတင်ပါတယ်
။အမေရိကန်သမ္မတဘိုင်ဒန်ကတော့လူမှုဆန္ဒကိုအာဏာသုံးပယ်ချတာမျိုးမလုပ်ဖို့ရွေးကောက်ပွဲတစ်ခုရဲ့ရလဒ်ကိုဖျောက်ဖျက်တာမျိုးမလုပ်ဖို့လည်းသတိပေးပြောကြားခဲ့ရပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာလူထုအကျိုးကိုရှေ့ရှုပြီးစိတ်ဆတ်ဆွေးနွေးဖြည့်ရှင်းဖို့လည်းတိုက်တွန်းထားပါတယ်။ NLD ပါတီရဲ့ကချင်ပြည်နယ်မိုးကောင်းမြို့နယ်ပြည်သူ့စုတော်ကိုယ်စားလှယ်ဦးဝင်းနိုင်ကတော့နိုင်ငံတကာအတိုင်းအဝန်ရဲ့စိုးရိမ်မှုတွေနဲ့တိုက်တွန်းချက်တွေပေါ်အားရမိရဲ့လို့ပြောပါတယ်
။ဟုတ်ကဲ့ဒါလည်းကျွန်တော်တို့ကကမ္ဘာမိသားစုတိုင်ဝမ်နေကြတာဖြစ်တဲ့အတွက်ကျွန်တော်တို့တိုက်ပြည်ဒီလိုအကြက်တဲကြုံတွေ့နေတာမှာဒီလိုနိုင်ငံတကာကဒီလိုမျိုးတောင်းဆိုချက်တွေကကျွန်တော်တို့အားပါပဲ။ဒါဟိုမိသားစုဆန်နဲ့တောင်းဆိုကျက်တယ်ဖြစ်တယ်တုံ့ပြန်ကျက်တယ်ဖြစ်တယ်တော့ကျွန်တော်ဝမ်းမြောက်ဝမ်းသာကျေးဇူးပါတယ်ဗျဟုတ်ကဲ့
မြန်မာနိုင်ငံရေးလေးသာသုံးသပ်သူဒေါက်တာခင်စောဝင်းကတော့နိုင်ငံရေးအကြက်သေးတွေကြီးထွားလာတာနဲ့အမျှနိုင်ငံတကာရဲ့ဖိအားတွေလည်းတိုးလာနိုင်တယ်လို့သုံးသပ်ပါတယ
်ပထမရဘိုင်ဂျင်ပြောတာရောဟိုကုလသမဂ္ဂအထွေအထွေမျိုးပြောတာရောလေဟိုညဉ့်ညဉ့်လေးသူတို့ကဟို strong ဖြစ်တယ်ပေါ့ကွာနော်ဒါပေမဲ့ဒီဘက်ကလည်းဟို cabinet ဖွဲ့ဖွဲ့တာတော့နော်နောက်တော့ဗာလဲ နိုင်ငံတော်အောက်ချုပ်ရေးကောင်စီဖွဲ့တာတို့ဆက်လုပ်နေတယ်လေဆိုတော့ကိုကဟိုအားလုံးသက်သာမဲ့အနေအထားတစ်ခုကြားမှာဟိုဖြစ်ကျော်စေခြင်းတယ်နော်ကျွန်တော်ခက်ပါတယ်နော်သူကလည်းဟိုချင်းတင်ထားတယ်မကဘူးဒွန်ဆောက်စုစုရဲ့ဦးအမြင့်ကိုသူကဆွေးစစ်တွေတင်ထားတယ်နော်ဓာရီကိုဟိုဘက်ကလည်းဒုံးတီကြီးအကုန်လုံးပြန်ပြီးတော့ပြောင်းမြန်ဖြစ်အောင်ပေါ့လေပြန်ပြီးတော့ရုပ်စင်းပြပါလို့ပြောနေတယ်ဆိုတော့တော်တော်ကိုတင်းချက်တဲ့အခြေအနေဖြစ်တယ်လေနော်ဘာမှပြန်မလာလဲဟိုလူလူကထွက်လာပြီနော်ဒီ civil disobedience ဆိုပြီးတော့ပြည်ဆောင်မျိုးတွေထွက်လာပြီဆိုတော့ဂျာဝင်ဆောင်ရွက်ပေးဖို့ဆိုတာလေအခုက pandemic နဲ့လူတွေပါတည်းကသွားလာလဲခက်တယ်လေနော်ဆိုတော့နောက်ဆုံးကိုယ်ကပြောမစင်တော့ဂျာဝင်ဆောင်ရွက်ပေးဖို့နော်ဟိုညဉ့်ညာရေးနဲ့ပြည်ရင်းဆက်လို့ပဲဟိုတိရိုနိုင်ငံမျိုးအခုကြောင်းဝင်ကြောင်းဝင်နေပြီနော်ဒါမှမဟုတ်အိန္ဒိယလိုနိုင်ငံမျိုးတက်တက်နိုင်ငံကိုအခုကြောင်းဝင်ကြောင်းဝင်နေပြီအဲ့ဒါမှာနည်းနည်းလေးဖြည့်သားမယ်အဲ့လိုပဲသူကမြင်တာပဲတကယ်ကိုအကြက်တဲပြီးတော့တဆင့်ပြီးတဆင့်တက်လာတာဖြစ်လာဖြစ်နေလို့ပါနော်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လို့ရပေါ်လူလူကြားမှာမကြေညာချက်တွေနဲ့ကန့်ကွက်တဲ့လှုပ်ရှားမှုတွေလည်းပြည်တွင်းပြည်ပမှာပေါ်ပေါက်နေတယ်လို့နိုင်ငံတကာနဲ့ဒေသတွင်းနိုင်ငံတွေကြားမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။မြန်မာနိုင်ငံမှာလည်းအသိဝင်ဖြစ်တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာနဲ့ပတ်သက်လို့အရေးပေါ်ဆွေးနွေးဖို့လည်းအင်ဒိုနီးရှားသမ္မတနဲ့မလေးရှားဝန်ကြီးချုပ်တို့တောက်ကြနေကဂျကာတာမြို့တော်မှာတွေ့ဆုံရမှာသဘောတူခဲ့ကြပါတယ်။
ဗီရီသင်းတော့ကုဇော်ထက်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ရဲ့စနေနေ့မနက်ခင်းထိတ်တန်းရောက်စိတ်ဝင်စားပွဲရာသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းလိုက်တဲ့နောက်တနေ့မှာပဲအာဏာသိမ်းမှုကိုအကြမ်းမဖက်တဲ့နည်းနဲ့ဆန့်ကျင်ဆန္ဒပြတဲ့ Civil Disobedience ဖဲကျိုးနီလှုပ်ရှားမှုကိုဆရာဝန်နဲ့ကျန်းမာရေးဝန်ထမ်းတွေကဥဆောင်စတင်ခဲ့ကြတာပါအခုဆိုရင်အဲ့ဒီလှုပ်ရှားမှုဟာတဖြည်းဖြည်းအရှိန်ရလာပြီးကျမကြီးဝန်ထမ်းတွေတင်လာမကပဲအခြားနေတွေကလူတွေပူပေါင်းပါဝင်လာကြနေပြီဖြစ်တာကြောင့်ဒီလှုပ်ရှားမှုမှာပါဝင်သူတွေက VOA ကိုပြောပါတယ်ကျမကြီးဝန်ထမ်းတွေရဲ့အကြမ်းဖက်ဆန့်ကျင်ဆန္ဒပြတဲ့လှုပ်ရှားမှုမှာဥဆောင်ပါဝင်သူဆရာဝန်တူကိုကိုဇော်ဝင်းလှန်ကဆက်သွယ်မေးမြန်းထားပါတယ
်ဒီထက်မှာပါဝင်တဲ့သူတွေကဘယ်သူတွေလဲပြောလို့ရလားခင်ဗျာ
ကျမရောဝန်ကြံဝန်ထမ်းတွေအကုန်ပါတယ်ပေါ့နော်အကုန်ပါတယ်ဟိုနောက်ဆုံးဟိုတစ်ခွဲကနေရဒီလိုနဲ့တက်နီရှန်ဖြစ်ပါတယ်ပေါ့နော်ပြီးတော့ကျတော့ဟိုဒီမားကြီးဆရာမအားလုံးပါတယ်အကုန်ပါတယ်ဟာတားဆီဘက်ကရောဒီမားကြီးဆရာမဆရာဝန်ပေါ့နော်အကုန်ပါတယ
်ဟုတ်ကဲ့ဒါကဟိုတနင်္ဂနွေလုံးအတိုင်းတာလို့ပြောလို့ရတယ်ပေါ့နော်ဆိုတော့ရန်ကုန်ရယ်မန္တလေးရယ်လို့မဟုတ်ဘဲနဲ့တနင်္ဂနွေလုံးတိုင်းတာနဲ့ခြုံပြီးလှုပ်ကြတဲ့လှုပ်ရှားမှုလို့ခေါ်လို့ရမလားခင်ဗျဟ
ောခေါ်လို့ရတယ်ခေါ်လို့ရတယ်ပေါ့အကုန်လုံးဖြစ်နေပါပြီ
အလုံးကတော့အခုချိန်မှာတော့ကျွန်တော်တို့ကြည့်ရတာကတော့တနင်္ဂနွေလုံးအတိုင်းတာမှာလဲသူမြို့နယ်လိုက်မြို့နယ်လိုက်လဲထွက်ပြီးတော့ဒီခုအာဏာသိမ်းစစ်အုပ်စုနဲ့ပေါ့နော်မပူပေါင်းရေးဟိုတောင်းဟိုအလုံးမစင်းရေးဆိုတဲ့ဒီဒိတ်တဆိတ်ဆန္ဒပြတဲ့လုပ်ငန်းတွေကတော့တနင်္ဂနွေလုံးမှာလုပ်နေကြတယ်ဆိုတော့ကြားနေရတာပေါ့နော်ဟိုများသောအားဖြင့်တော့ကျန်းမာရေးဝန်ထမ်းတွေကဥဆောင်ပြီးစပြီးလုပ်ကြတယ်ဆိုတော့လဲကျွန်တော်တို့တွေ့ရပါတယ်ဆိုတော့အခုဒီလှုပ်ရှားမှုကြီးကိုဘယ်လောက်ထိများသွားမယ်လို့ကိုအချင်းချင်းဟိုပေါ့တားဂက်လေးထားကြတာများရှိသလားခင်ဗျာဘယ်လိုမျိုးလုပ်ကြမလဲ
အခုပြောလို့ရတော့တားဂက်ကိုအဲ့လိုဆက်မလုပ်ရသေးတယ်ဒါပေမဲ့ long run လို့မှန်းလာရပေါ့နော်ညင်ပြီးရင်တော့လည်းညင်ရက်မယ်ပေါ့ညင်ရက်မယ်ညင်မပြီးရင်တော့လည်း long run တော့ဒီဖြစ်မယ်ဆိုတော့မှန်းလာရတယ်ဘယ်လောက်ကြမလဲဆိုတော့အချင်းကိုဆက်မလုပ်ရသေးဘူးကျမတို့ဆက်ချင်းဒီလိုကြီးလှုပ်လိုက်လို့တကယ်ရမ်းရမ်းရက်သွားလို့ချင်းတော့မကြဘူးလို့မှန်းလာပေါ့နော်အဲ့လိုမျို
းဟုတ်ကဲ့အစိုးရဟာသူဒီကောင်းဆောင်နေကြီးပဲ run နေလို့မှမရတာเนาะအောက်ကဒီအရဟိုပေါ့ဝန်ထမ်းနေပါမှာလဲဒီရန်တရားကြီးတစ်ခုလောက်လဲပတ်မှာဆိုတော့ကျန်တဲ့ဌာနတွေပေါ့เนาะကျန်မာဌာနတွေမကဘဲနဲ့ကျန်တဲ့ဌာနတွေ ਨੇ ပူးပေါင်းဆောင်ရွက်ဖို့ဒါမှမဟုတ်လဲဟိုအတူတူလက်တွဲပြီးလှုပ်ကြဖို့ဒီညီနိုင်တိုင်ပင်တာတွေပါတော့ရှိလာပြီလားဘယ်အချင်းရှိပြီလဲသိရလားခင်ဗျာ
လောလောဆယ်ရောအဲ့ group ဟိုပေါ့เนาะ medical ဘက်ကဆိုပေမဲ့အဲ့လိုဒီ ID ဘက်ကတွေရောဓာပြီးတော့အောင်းထားတာရောရှိတယ်
ဟုတ်ကဲ့။
အဲဒီပေါင်းလို့ထားလို့ရှိရအချားဝင်ကြီးဌာနတွေကိုလည်းရသလောက်တော့တိုက်တွန်းမယ်ပေါ့နော်။အခုလည်းသူတို့ကသူတို့လည်းကိုလုံးတဲ့ကိုလုံးတဲ့ campaign ကိုဟိုပါပေါ့နော်။အားပေးလာကြတယ်ဒီမှာမြင်ရင်လည်းအခုလည်းပါလာကြတယ်ပေါ့နော်။တော်တော်စင်တော့အဲ့လိုမျိုးတော့ကိုလုံးစုပြီးတော့မလုပ်ရသေးဘူး။
Okay. Oh, so aku tadi thami dah kata tu, cewek aku aku lawan ni dah lama hati cewek jangan lah lelu ni tidak ada.
Okay.
Wah, jangan.
Lalu lagi lah,
lalu tak kena itu baru siapa ni? Di sisi mah, apa dia tu dia? Bahamia, dengan sekarang pasi madale. Solo jenar aku cuma ini wanita salon ni bi, cuma ini pada senyur dia di wanita ni leh cewek palan ni bi, sura sama tu dah luti ada bono. Nau tu cah. Soya Tanario, the Jamai Mode Tanario, Father in the Gamma Pajamal. I
don't know, the Jamaro, the Jamai, when I lower it, or the door, you go say go, no song check, go say go, pain your lower, or go real lunana, but they are ali. And tomorrow, what I agree to pull me, I tell him, and ask me, or tomorrow, I start your donya, but then when you can I go by that as you know. อ่ะกาวนูขึ้นมาบ่เนาะไอ้ขาจังเนี่ยปี้นี่เนี่ยกูรู้เนี่ยแต่ไหนยาวนี้จมารู้ดีกันไม่อยู่เนี่ยแย่ๆเลยเพราะลูนาอีกกาวนูขึ้นมาบ่เนาะกูเลิกอะไรอยู่เลยบ่รู้มาสิไม่ชันตาบ่ลูนาดิโหจมารู้ทําแม่กวนติวทาเลยตะโพมิชิดเนี่ยบ่เนาะดาใบแม้อะเปียมาเลยตะไหนตะเราก็วายพี่รอจี้จ้ะมั้ยสิกูลงวายซ้องแช่ทาไปแล้วก็ตะไหนตะเราก็ชื่อตะหน่าบ่นี่ก็อกงปาไปบ่เนาะอะล่ะอี้จี้ลงมั้ยอะล่ะนี่ก็ไต่ ဟိုနေ့စဉ်ဖြစ်နေတဲ့အခြေအနေလေးကိုအွန်ဒါဂရောင်းလေးကိုကျွန်တော်နည်းနည်းလေးပြောပြလို့ရမလားတော့ဘယ်လိုပုံစံသွားနေကြလဲအလုပ်မစင်းဘူးဆိုတာမစင်းကြတော့ဒီတိုင်းမှာအိမ်မှာနေကြတာလားဘယ်လိုပုံစံမျိုးလုပ်နေကြတယ်လဲဆိုတာလေးကိုလေဟိုနည်းနည်းလေးစေးရုံမသွားကြဘူးပေါ့အကုန်လုံးညာနှုံးကြီးရတယ်မမမရှိဘူးပေါ့နော်အဲဒါနဲ့လူတွေတချို့လည်းရှိတယ်ပေါ့ရှိတဲ့လူတချို့ကလည်းဒီစီးရုံမှာစ emergency assist ကိုပဲ ပြင် နေကြတဲ့ စီးရုံတွေလည်း ရှိရတယ် တချို့ စီးရုံတွေလည်း အကုန်လုံး ပိတ်တယ်ပေါ့နော် ဒီ အပြင်မှာ ကျမတို့ကတော့ အခု လောလောဆယ်ရော ဒါလောက်တာ 2 ရက်တော့ပဲ ရှိသေးတာ ဆိုလို့ အပြင်မှာ ကြည့်လို့ရရင်တော့ အဲ့ဒီ စီးတန်းတွေ ရှိရယ် စီးတန်းတွေ ဖွင့်ပြီးတော့ပေါ့ အဲ့လိုမျိုး FOC အနေနဲ့ ကြည့်ပေးဖို့လေ အခု အကုန် season နေကြတယ်
ကိုနီကိုဟာနဲ့ဖို့ကိုပေါ်တော့တက်နိုင်တယ်လို့ထားမယ်။ဟုတ်တယ်။ကိုနီကိုဟာနဲ့တက်နိုင်တယ်လား။ဟုတ်ကဲ့။CDC လှုပ်ရှားမှုမှာဥဆောင်ပါဝင်တဲ့ဆရာဝန်တူဦးကိုကိုယ်စုံဝင်လိုက်ဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ။ဆရာနာတင်းခဲ့တာကိုစန့်ကျင်ပြီးကိုဗစ်ကာလရှေ့တန်းကနေတောင်းဝန်ယူခဲ့ကြတဲ့ယူနေကြတဲ့ဆေးဝန်ထမ်းတွေစတင်ခဲ့တဲ့ဒီ CDM ကစေဗာဒစ်အိုဗီဒီယန့်မူဗ်မန့်အကြမ်းဖက်မပူပေါင်းရေးလှုပ်ရှားမှုမှာအမှုပညာရှင်တွေကလည်းဝန်းရံပါဝင်လာနေကြပါပြီ။အခုလိုပူးပေါင်းပါဝင်ရခြင်းကအာဏာသိမ်းတဲ့လူရက်ကမတရားဖြစ်ရအပြင်ရေးရှင်မှာစိုးကျိုးဖြစ်လာမှာဆိုတဲ့အတွက်ဖြစ်တယ်လို့လှုပ်ရှားသူတွေကပြောပါတယ်။ဒါပြင်တက်မလို့သားတွေအနေနဲ့လည်းဒီလှုပ်ရှားမှုမှာပါဝင်လာကြဖို့ကိုလည်းတိုက်တွန်းလိုက်ကြပါတယ်အပြည့်စုံကိ
င်နေပါတယ် Facebook ကနေပြီးတော့ရင်းနှီး follower အကုန်လုံးလေးပြည်သူတွေအားလုံးအနေနဲ့လည်းဒီဟာနဲ့ပတ်သက်ပြီးတော့အရင်စိတ်မြတ်တာရောဒေါသထွက်တာရောဝမ်းနေတာရောစိတ်သက်သာပါကြပြီးတော့ဘာအလုံးမအဆင်မပြေဘူးပေါ့နော်အဲ့ဒီအတွက်ကြောင့်တက်နိုင်တဲ့မြတ် campaign လေးတွေမှာတာဝန်ပါတယ်
အဲ့ဒီကြောင့်ဘာကြောင့်အခုလို့ပါဝင်လှုပ်ဆောင်ရတာကိုလည်းမတ်တဆင်မျော်ဝင်းကပဲ
လှုပ်တဲ့ပိန်မနေနိုင်တာရင်းနှီးနိုင်ငံပေါ့နော်ပြပြွှေရွှေနေခြင်းနဲ့ပေါ့နော်နောက်ဖြတ်ပြီးတော့လာမယ့်မျိုးဆက်တစ်တွေကိုအာနာကြီးအောက်မှာကြောက်ရွံ့နေရတဲ့အချင်းခါမျိုးတွေနဲ့ရောက်ချင်မိသားစုတိုင်းမိသားစုတိုင်းပြပြွှေရွှေနဲ့ဒီနိုင်ငံကြီးမှာအုပ်ချုပ်တဲ့သူကအရင်ဆုံးနဲ့ပပားတယ်မိသားနဲ့အုပ်ချုပ်တဲ့သူကိုပဲယူနေပါတယ်အာနာနဲ့အုပ်ချုပ်တာကိုလုံးဝလက်မခံပါဘူ
းမတ်သစင်ဒေဝင်းကဆက်ပြီးလူမှုမီဒီယာမှာမိတ်ဆွေတငယ်ချင်းတွေလူပညာရှင်တွေအပါအဝင်လှုပ်ဖို့တိုက်ပွဲတွေနဲ့မိသားစုတွေကပါတစ်ထက်တည်းခြောက်ခံကြလို့အားရကျေနပ်မိတယ်လို့ဆိုလိုက်ချိန်မှာရုပ်ရှင်သရုပ်ဆောင်မြာနှင်းရည်လွင်ကလည်း
လို့တော့အပြည့်အစုံတွေတော်တော်များများပေါ့နော်အဲ့မှာဝင်ရံပေးနေတယ်အစုံကတိုင်းပြည်ကလည်းပါဝင်သွားမယ်ပေါ့နော်ဒီရှင်းပေါ့နော်ဒီကစားမကြည့်တချင်းမျိုးပေါ့လို့ဒီလက်မှန်းမျိုးအပြည့်အစုံတွေရှိပြီးတော့ကြိုက်ကြမျိုးလို့ online ပေါ်မှာလည်းဒီ PD တွေနဲ့ဈာမတ်ဖတ်ပေးနေနေငင်းကြဲနဲ့ဒီကားလေးတွေပြောပြီးရဟာမျိုးတွေပြီးတော့ရိုက်ဖို့လုပ်ထားတာရှင
်ညာနေရှင်လွင်ကပဲဘာကြောင့်အခုလို့စလို့ရပုံကို
ရှင်တော့ကြားခဲ့ရတာလေးပဲရှိတယ်မယ်အခုအချိန်မှာဆိုအဲ့ဒီလေအချိန်မှာမင်းကမုန်းနေတာတော့ဒီလိုကိစ္စကြီးဖြစ်အိမ်မက်လာတော့ဒါနောက်ပြောလဲအားလုံးအကုန်လုံးလည်းဖြည့်ပေးကြတယ်ဖြစ်သွားပြီဆိုတော့လေ
မခံမရနိုင်ကြရဘူးဖြစ်သွားတဲ့အတွက်ကြောင့်မလို့ဒါပြည်သူတွေနဲ့လည်းတော့ဒီကအားရဲအမျိုးသက်တည်းရောပဲအကုန်လုံးပဲရှိခိုက်နိုင်တဲ့အကြောင်းဖြစ်လာတဲ့အတွက်ကြောင့်မလို့ပေါ့အခုညမလို့ပြန်ဆက်လိုက်တော့
ညနှင်းစီလင်ကဆက်ပြီးအခုလိုငင်းချက်စွာဆန္ဒထုတ်ဖော်တာကိုတက်မတော်ဘက်ကလည်းငင်းချက်စွာနားလည်ဖြေရှင်းမယ်လို့ဆိုလိုက်ချိန်မှာအလှမဲ့နန်းရွှေအေးဟန်လေးကလည်း
အဓိကရည်ရွယ်ချက်ကတော့အမေလူအရန်ချူပါပြီးတော့လေမြန်မာနိုင်ငံသားတယောက်တည်းနဲ့တာဝန်ကြီးချင်လို့ပေါ့နော
်နန်းရွှေဟန်လေးကဆက်ပြီးအခြားအလှမဲ့တွေလည်းပါဝင်နေတာကိုတွေ့ရတယ်လို့ပြောလာချိန်မှာနောက်အစည်းအဝေးတင်ဆက်သူနဲ့အလှမဲ့ဂုံးကြီးအေးကျော်ကလည်းကြံတဲ့သူတွေလည်းအားလုံးပါဝင်လာဖို့လိုတယ်လို့ဆိုတာ
Civil Disobedience Movement ကြီးကတို့ညညတန်ဖုံးတီးနေတဲ့ဟာရောအကုန်လုံးကိုတို့ Live Twitter ကြီးရောပုံနေပြန်တင်တာရောအဲကျွန်တော်တို့အခု Video Interview လေးလာတယ်ပေါ့နော်အဲ့ဒါကိုခြေပြီးဖြစ်တယ်အဲကျွန်တော် Video Campaign လေးတွေအတွက်ဘုံမျိုး Video Clip လေးလာတောင်းတာလေးရှိအဲ့ဒါဆိုရှင်လည်းကိုတို့လောက်လေးပို့ပေးဖြစ်တယ
်အဲဒီတော့အဓိကအာနာသိမ့်ယူခဲ့တဲ့တက်မတော်ကိုရောအဓိကပါပြောချင်ပါလေလို့မိရမှာဂုံးကြီးအေးကျော်ကပဲ
ပထမနိုင်ငံလုံး International PR တွေပေါ့ပြည်တွင်းက pressure တွေရောအုံကြွာလာတွေအကုန်လုံးကိုသူကပကယူမဆိုင်ပဲနဲ့ဆက်သွားနေရဆိုတော့မဟုတ်တော့ဘူးမစင်စားကြတော့ဘူးလားလို့မေးခြင်းနဲ့နောက်သူကမရှက်ဘူးလားလို့ဒါဒီကမိုင်းလည်းမလှဘူးဒီပုံစံနဲ့ဘယ်လိုဆက်သွားမှာလဲ pressure တက်မတော်သားတွေလည်းခိုင်းလို့လုပ်ရတယ်သူတို့မှရွေးချယ်ကြမရှိဘူးပေါ့ okay TikTok မှာလည်းတက်လာတယ်အတိုင်းတော့လေးနှစ်နာရီဖြောက်ပြီးတော့ luck လေးနဲ့ပဲတင်နေကြရရှိ okay ခိုင်းလို့လုပ်ရပါတယ်ဆိုတော့ပြည်သူအတွက်ပဲတစားဆိုခဲ့တာပါပြည်သူကိုတနက်နဲ့ပြန်ပြီးချိန်ရမယ်ဆိုတော့သူတို့ဆိုခဲ့တဲ့တစားတွေမှာပါလာပေါ့ချင်းပြေးရွေးချယ်တိုင်ဝင်ရှိတယ်။တရားမှုကမျက်နှာရင်းဒီသူဘက်ကိုအချင်းချင်းရက်တီကိုရရလို့ကိုညာအားပေးချင်ပါတယ်
။ဒီ CDM အထက်နဲ့မပူပေါင်းမဆောင်ရွက်ရေးလှုပ်ရှားမှုပေါ့အဆိုတော်တူတူကလည်း
CDM PDR အားလုံးကိုနဲ့ညီဆက်ရနယ်ပယ်ရနေဆက်ရနာဒိနာကိုလက်မခံဘူးဆိုတာကိုပေါ်ပြဖို့အတွက်ပတ်သက်တဲ့နယ်ပယ်တိုင်းကနေလှုပ်တဲ့နယ်လို့ထင်ပါတယ်။အနာသိနေဆိုတော့မဖြစ်သင့်ဘူးပေါ့နော်ဒါကျွန်တော်မြန်မာနိုင်ငံအခုလိုပြန်ပြီးကမ္ဘာအထဲမှာတိုးတက်မှုဖြစ်စားချိန်မှာနိုင်ငံတော်ဟိုးအစတုံ့ရချိန်မျိုးပြန်ရောက်သွားဖို့ကဥတည်နေပြီဒီအဲ့တော့ဆိုတော့ဒီတော်တော်များများလေးဒီ NVAA မြန်မာဘူကာဆိုစီကဆက်အနာသိနေတာကိုလက်မခံဘူးကျောင်းချပါလေဆိုတော့ထုတ်ပြန်ချက်ကိုအတိုင်းသဘောဆန္ဒရှိပါလေဆိုတော့ဒီ Facebook မှာတင်ကြတယ်ဒီအတီးသမားတွေတည်ရေးဆရာတွေလည်းအဲ့လိုပဲပေါ့နော်အများစုကတော့အကုန်ထုတ်ကြပါလေ
ဒါအပြင်အဆိုတော်တူတူကပဲပြည်သူကိုမျက်နှာပြူအလေးထားတဲ့တက်မတော်သားတွေကိုပြည်သူတွေကလိုလားချိုးဆိုနေခြင်းဖြစ်တယ်လို့သူ Facebook မှာလည်းတင်ထားတယ်ဆိုတာ
ဒီအတက်အမင်းဆိုတာလည်းကလေးတွေလည်းမဟုတ်တော့ဘူးလေနည်းနည်းတော့ကိုအုံနောက်နဲ့ကိုစဉ်းစားပြီးတော့ဘယ်ဟာဖြစ်တယ်လဲဘယ်ဟာမှန်လဲနည်းနည်းဆုံးဖြတ်ပြီးတော့လိုတာပေါ့နော်တမ်းမလို့သားဆိုတာပြည်သူရဲ့စံတော်ချိပြီးတော့ပြည်သူကိုကာကွယ်ရမယ့်ဥစ္စာလေခုနကကျွန်တော်ပြောသူကိုနယ်ပယ်ကိုတာဝန်ကျတဲ့နေရာမှာကိုဒီစီရီယမှာအကုန်ညီညီညာညာနဲ့လုပ်နိုင်မယ်ဆိုတော့မခံနိုင်ပါဘူးဘယ်သူမှပြည်သူတွေဒီတစ်ချိန်မှမှရှုံးသွားရင်တော့တစ်လုံးပဲတော့မှမြန်မာနိုင်ငံတော့ကိုကောင်းထောင်ပြီးတိုးတက်လာနိုင်မှာမဟုတ်တော့ဘူး
တကယ်တော့ပြီးခဲ့တဲ့ရွေးကောက်ပွဲမဲဆင်းပြဿနာကနေဖြစ်လာတဲ့ဒီဆေးရနာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေအစိုးရဝန်ထမ်းတွေနဲ့ကျောင်းသားလူငယ်တွေကြားမှာလည်းဆက်ဖြစ်ပေါ်လာနေပါတယ်ခင်ဗျာ
အနုပညာရှင်တွေက VOA ကနေတဆင့်ပြောဆိုသွားကြတာကိုကိုဝင်းမင်းစူးစီးတင်ပြခဲ့တာပါခင်ဗျာတဆက်တည်းပြောပြချင်တာကတော့ဒီစစ်တပ်အာဏာသိမ်းမှုကိုအကြမ်းမဖက်ပဲဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အစိုးရဝန်ထမ်းတွေနဲ့စစ်တပ်ဒီပြည်သူတွေအားလုံးကိုကျေးဇူးတင်တယ်လို့ NLD ပါတီရဲ့ဗဟုအလုံးမှုဆောင်အဖွဲ့ဝင်တူကပြောပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်
ဒီမနက်ကမှပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်က2020ရွေးကောက်ပွဲနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီစီကနေအာဏာသိမ်းလိုက်တဲ့ပုံမှာအခုခါနိုင်ငံတော်ပြည်သူတွေကလက်မခံဘဲစန့်ကျင်ကန့်ကွက်မှုမျိုးစုံနဲ့တုံ့ပြန်လာနေကြပါတယ်။ဂျမအီဝန်ထမ်းတွေအပါအဝင်အစိုးရဌာနအသီးသီးကဝန်ထမ်းတွေ၊ကျောင်းသားကျောင်းသူတွေနဲ့ပြည်သူတွေကအကြမ်းမဖက်ဘဲစန့်ကျင်အန်တုတဲ့ Civil Disobedience နည်းအမျိုးမျိုးနဲ့ပါဝင်ပြီးတော့ကန့်ကွက်ဆန္ဒပြလာနေကြတာပါ။အခုလိုမျိုးဝန်ထမ်းတွေအပါအဝင်ပြည်သူတွေကအာဏာသိမ်းစစ်အစိုးရကိုအကြမ်းမဖက်တဲ့နှီးနဲ့ကန့်ကွက်လာနေတဲ့အပေါ်မှာအထူးပဲအားရပြီးတော့ကျေးဇူးတင်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ်ပြည်ပြည်နယ်ဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါ်နန်းခင်ထွေးမြင့်က VOA ကိုပြောပါတယ်
ကောင်းလားကျွန်တော်ပြောနေတယ်ကျွန်တော်ကျေးဇူးတင်တယ်လို့လူတို့လို့နော်အဲ့ဒါတာဝန်ကြီးတယ်လို့တို့ကလေတို့ရဲ့ဒီကြီးရဲ့ဆန်တွေကလေကျွန်တော်တို့တကယ်ပဲခွန်အားကိုဖြစ်စေပါတယ်လို့ဘာလို့မထွက်ရဘူးအထွက်ရမယ်ဆိုရင်ကျွန်တော်ရဲ့ဒီလိုမျိုးအပီးရတောင်ကြားတကယ်ပဲဒီလိုက်တဲ့လူကြီးကိုကျွန်မလေးချစ်စုတင်တယ်
Civil disobedience လို့ရှာမှုတွင်ပြည်သူတွေကညာဘက်နေမှာတံပုံးတွေတီးတာ၊ကောင်းဝန်တီးတာ၊လက်ခုပ်တီးတာ၊ကဘာမကျေဘူးတချင်းနေတမ်းမြိုက်တီးဆိုတာ၊ဖျောင်းနိုင်ထွန်းတာအပါအဝင် Lumu Koya Digani Le Postari Double in a Gangwa Kedalo, the Gondagu Ne Yanabu Dagzu Pawe, Dagdu the Chu Male, Jonari Sana Piage Javari, Tabian Jamai Wunandi Ye, Pedoni Lo Shamu Pawe, the Chatana Sayari Ne Pwedi Dizigale, Sita Anna Timu Gangwa Jao, Jinja Jedi, Tokeja the Lu, the Chu Wunani Le Lomasinari, No Pratari Tiba, Sila Nibare. I met the Pamale, Dilo Shamu, Boma, Anabai Nibaga, Chenyo Dari, Panzi Dari, Le Shila, Nibare. Gulu Anabai Nibaga, when I go Chenyo Dari, Panzi Yura in the Padabi, Don Ankin, Twimming Aro, Gulu, Piovare.
I can look at the mayor down of Gibo, not some lemon down to talk to you more. Me, Ranga, oh, I look at my Yaram, the Guaro, but they were me, when I'm Yari, Lunchin, and all, or Kuikin, and two so in Yarago, not to get a little Ramashi. ဆိုရတော့ဆိုရတဲ့ဆိုရတဲ့ကြိုင်ဟိုအလုပ်ကြီးမရမှာဆိုရကြတယ်။အမအဒီကိုချင်တာအဲ့ဒီကိုနိုင်ငံကိုတာလုံးဆိုရင်ဒီကတည်းကလေကနော်။ဒီကဆောင်ရွက်ချက်ကျွန်တော်တို့ပေါ့။ဘယ်ညာပေါ်ထွက်တာရှိလဲ။ဆောင်ရွက်တယ်။မြေဆွေပရမောအမတ်တကယ်ကိုဆောင်ရွက်ပြီးမှာ။ဒါလို့ဒါရီယာတကယ်လုပ်တဲ့လုပ်ချက်ကြတာအုံဆောင်ဆောင်ရွက်ပြီးတော့ဒီကတည်းကလေကတော့နိုင်ငံကိုတာနာအောင်နေပြီ။အလုပ
ီပါတီဘိုအလုံးမှုဆောင်အဖွဲ့ဝင်တွေပြည်내တိုင်းဝင်ကြီးချုပ်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းခဲ့တာပါဒါပေမဲ့တော့နန်းခင်ထွေးမြေပါဝင်ပြည်내တိုင်းဝင်ကြီးချုပ်တွေကိုတော့နောက်ပိုင်းမှာပြန်လည်ပေးလိုက်ပြီးနေအကျေချုပ်ချထားတယ်လို့သူကပြောပါတယ်
โอเคจมาจมารู้อาเจียนบาบนี่ไม่ช่วยอะไรบ้างใช่จมาบางก็บอกสิ่งเจียนที่บ้านแล้วมาโทรอะไรบ้างมาเจียวเบี้ยจีเจียนจมาแต่ยาลุยาดีจมาได้แต่ไม่ได้ถ้าเป็น
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့စစ်တပ်ရဲ့အာဏာသိမ်းမှုကိုပြည်သူတွေအနေနဲ့လက်မခံဘဲတခဲနဲ့တုံ့ပြန်ကြဖို့စာရေးပြီးတော့တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့ခြောက်သောပြည်နေနဲ့တောက်ချာနေတွေမှာတော့အကြမ်းဖက်တဲ့လူလူလှုပ်ရှားမှုတွေပိုအားကောင်းလာနေပြီးတော့တချို့နေရာတွေမှာလည်းလမ်းမောထွက်ဆန္ဒပြတာတွေရှိလာနေသလိုအာဏာပိုင်တွေဘက်ကလည်း Facebook အပါအဝင်လူမှုကွန်ရက်တွေကိုပိတ်ဆို့တာတွေဖမ်းဆီးအရေးယူတာတွေရှိလာနေပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
။ကိုရန်နိုင်ရဲ့ဆက်သွယ်မင်းများတင်ပြချက်ဖြစ်ပါတယ်။2020ရွေးကောက်ပွဲရလဒ်တွေကိုညှင်းပယ်ပြီးမြန်မာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုပြည်နယ်တချို့ကမြန်မာနဲ့တိုင်းသာတရားဝန်ကျင်ဟာဒီဝါရှင်တန် DC မှာရှိတဲ့မြန်မာစစ်တပ်ရုံးရှိကိုမနေ့ကသွားရောက်ဆန္ဒပြခဲ့တဲ့အကြောင်းကိုပြောပြခြင်းပါတယ်။အဲဒီဆန္ဒပြပွဲမှာရောက်နေတဲ့ VOA သတင်းတောက်မတ်ဆုမွန်ကိုစစ်တပ်ရုံးရှိမြင်ကွင်းအခြေအနေကိုမေးကြည့်တဲ့အခါမှာတော့
အခုကျမရောက်ရှိနေတဲ့နေရာကတော့ဝါရှင်တန် DC မြို့တော်မှာရှိတဲ့စစ်တပ်ရုံးရှိမှာရောက်ရှိနေတာဖြစ်ပါတယ်။ဒီစစ်တပ်ကနေပြီးတော့မှအာဏာယူလိုက်တဲ့အိစပေါ်မှာပြည်နယ်တဲ့တက်တောင်းဖို့လို့ဗိက္ခံပြည်တော်စီကဝန်းလုံးမှာရှိနေတဲ့မြန်မာနိုင်ငံသားတွေနဲ့ဓမ္မဒီမိုကရေစီကိုထောက်ခံတဲ့နိုင်ငံသားတချို့ပေါ့နော်ဒီမှာလာပြီးတော့မှဆန္ဒထုတ်ဖော်နေကြတာတွေ့ရပါတယ်။ဒီစစ်တပ်ရုံးရဲ့ရှေ့တက်တဲ့မှာသူတို့ဆန္ဒထုတ်ဖော်နေကြတာပါ။
ဟုတ်ပါဘူးအခုကကိုဗစ်ကာလဆိုတော့အဲ့ဒီမှာလူတွေကဘယ်လိုပုံစံနဲ့ဆန္ဒလာပြတာလဲခင်ဗ
ျဟုတ်ကဲ့ရှင်ကျွန်မသိသလောက်ဆိုလို့ရှိရင်တော့ဒီဝါရှင်တန် DC မှာပေါ့နော်ကရောကကိုဗစ် -19 ဖြစ်နေတဲ့အချိန်လဲဖြစ်တဲ့အခါကျတော့ဒီနေရာတွေမှာပေါ့နော်လူအစိတ်ထက်ပို့ပြီးတော့စုမဝေးရဘူးပြီးတော့တယောက်နဲ့တယောက်နဲ့ခက်ခွာခွာနေရမယ် social distancing ကိုလိုက်နာရမယ်ဆိုပြီးတော့မှဒီဝါရှင်တန် DC ရဲကနေပြီးတော့ဆန္ဒပြဥဆောင်တဲ့သူတွေကိုလာပြောနေအောင်လဲပြရပါတယ်ရှင်
စနပြပွဲမှာပါဝင်သူတွေရဲ့အတန်းကိုလည်းနားထောင်ကြည့်ရအောင်ပါ။မြောက်ကယ်လိုရိုင်းနာပြည်နယ်ကနေကြွလာတဲ့တန်ကတော်အရှင်ဦးအေကကအခုလိုမိတ်ပါတယ်
။ပြည်သူတရားလုံးရဲ့လက်သံပြားလေးတွေကထုတ်ခေါ်ပြီးတော့ပေးတတ်တယ်။ဖဲဒီအဲ့ဒီဟာကိုမဲလိန်နဲ့မဲကုတဲ့ဆိုပြီးတော့မတရားဆွဆွဲပြီးတော့အနာသိမ့်တဲ့လူရဟာသဗ္ဗရောနဲ့ပတ်သက်တဲ့သိက္ခာကြားတယ်လို့ဒီစိတ်ခေါင်းဆောင်ကိုဘလို့စိတ်ခေါင်းဆောင်လိုက်လို့ပဲအဲ့လိုမဲလိုက်ခြင်းတယ်
West Virginia ပြည်နယ်ကလာတဲ့2003ဒပရင်လှုပ်ရှားမှုမှာပါဝင်ခဲ့သူ NLD ပါတီဝင်ဟောင်းဒေါခင်အေးမြင့်ကလည်
းဆရာနာရှင်စနစ်လုံးမရှိဘူး။အောင်သားကိုကြီးနဲ့ဆက်လာဦးမင်းမျိုးဟန်စီကနိုင်ငံရေးခေါင်းဆောင်တဲ့ပြည်သူအာဏာကိုပြန်ရဲအနာပေးပါစစ်တပ်ရဲ့အာဏာသိမ်းမှုတွေကိုရုံသိမ်းပါမတရားတဲ့အမိန့်တွေမှန်တယ်မဟုတ်ဘူးဖီဆန်ရပါလို့ကျွန်မအနေနဲ့ပြောချင်ပါတယ်
မေရီလန်းပြည်နယ်မှာနေတဲ့ NLD ပါတီဘကိုးတိုင်းစီအဖွဲ့ဝင်ဟောင်းဦးအောင်စိုးဦးကမြန်မာပြည်သူတွေနဲ့အတူရပ်တည်နေကြောင်းပြောပါတယ
်ဒီကနေ့ကျွန်တော်တို့မှာပြည်တွင်းမှာဘယ်အဖွဲ့ကဦးဆောင်တယ်ဘယ်အဖွဲ့ကဦးဆောင်တယ်ဆိုတာမရှိဘူးပြည်သူလူထုအားလုံးကတဦးချင်းတဦးချင်းဟာခေါင်းဆောင်တွေပဲဖြစ်တယ်အထူးသဖြင့်မျိုးဆက်စုနဲ့အင်အားသစ်တွေကပုံပြီးတော့တက်ကြွတယ်သူတို့မှာဖန်တီးနိုင်သွားနေရှိတယ်
ကျွန်တော်တို့ပြည်သူတက်ထဲမှာရှိတဲ့အတွက်ဖဲဆဲအာနာသိမ့်ဝက်ဖြစ်ဖြစ်အမြင့်မကြောင်ဖင်ပုံသုံးနေမှာကျွန်တော်တို့တမျိုးသားလုံးရဲ့မြမောက်တာဝင်ဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။ညောင်ပြည်နယ်ဘက်ဖလိုမြို့ကနေဒီစီမြို့မြမစစ်တပ်ရုံရှိထိရောက်လာတဲ့မြမရေလှူရှားသူဦးမင်းနိုင်ပြောတာကဝေးရံနေကုလို့ဝါရှင်တန်ဒီစီထိရောက်လာပြီးဆန္ဒပြတဲ့အကြောင်းရင်းကဒီထဲမှာရွေးချယ်ခံ the job and yaw got a deal to the threat, Macamian. I look, you know, way up, see Nene, Len, even my senior deal to the threat, music, the threat, you know, Yaka Yagan is one and another, and I say, Nita Chibo threat, you know, Dinia, Gulu, Yala Jara, today, you must own a Lutia, Matema, and Lutia, Jodare.
Now get a run up in a gum, you might eat Lucia to go on Dangale, Kulu, Piovare.
ဟိုဆီအနာရှင်စနစ်ကိုကျွန်တော်တို့လာရောက်ပြီးတော့နောက်လိုင်းနာနေမှာလာရောက်ပြီးတော့စတင်ကြတာဖြစ်ပါတယ်။ဒါလက်ရှိအစိုးရပြည်သူရဲ့ချက်တင်ပြောက်ထားတဲ့အစိုးရလည်းရှိနေတယ်ပြည်သူတွေမဲပေးလိုက်တဲ့ဟာလည်းရှိနေတဲ့ဥစ္စာပေါ်မှာကိုမတရားလားအဓမ္မအနိုင်ကျင့်ပြီးတော့အာဏာသိမ်းလိုက်တဲ့ပုံမှာကျွန်တော်တို့လာရောက်ပြီးတော့ဆန္ဒပြုဖို့ပါဝင်ကြောင်းကြင်ဖြစ်ပါတယ်။ဝါရှင်တန်
Oklahoma State, Rosamio, City Homa, Lugava, Arigaro, Don Sasu Gina, Damraji, Sedaka Fancida, Louis, Ogun, Sunja, Michigan, Lobebu, Baba. Now, General, the American Suan in it, Yamanango, Tiabe, you be at a down Sureya.
Yamanangamasi, Anna, they move, Jamayo, they machine, Sana Jawe, Salo, Tomelo, Yamay, Lushadu, we got your body, yeah? VOA ထုတ်လွှင့်နေတဲ့နောက်ဆုံးရထူးခြားသတင်းတွေကိုအဆက်မပြတ်သိကျင်နေဆိုရင်တော့ VOA newslet letters ဆိုတာကို subscribe လုပ်ထားနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကို
အဲ့ဒီဆွဲချက်နဲ့ဥပဒေအရစစ်တပ်အာဏာပိုင်တွေကဒေါ်ဆန်းစုကြည်ကိုအနည်းဆုံးဖေဖော်ဝါရီလတည်းတိဆက်ပြီးဖမ်းဆီးထားနိုင်မှာဖြစ်တဲ့အကြောင်းကိုတော့ကိုရဲမင်းထွန်းကပြောပြပါပါဖမ်းဆီးခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုတရားမဝင်တင်သွင်းလာတဲ့ဝန်ကြီးတော်ကြီးစကားပြောဆက်တွေပိုင်ဆိုင်တာကြောင့်ဆိုပြီးစစ်တပ်အာဏာပိုင်တွေကတရားစွဲဆို
နောက်ဆက်ဖြစ်စီရပါလို့အမေရိကန်ပြည်ထောင်စုကပြောပါတယ်
We are aware of reports that State Counsel Aung San Suu Kyi and President Win Myint have been charged with crimes. And the National League for Democracy Amendment Parliament have been ordered to take action. We are all disturbed by the reports that State Counsel Aung San Suu Kyi and President Win Myint have been ordered to take action.
American Agajai, Wijitana Pyongya, Net Brights, Pyodora, Pyabari, Kula Tabaka, Puejigaro, Tong San Suu Kyi, Tia Svetu Raga, Ubri Somuyego, Ane Chinese, Elu Pyabari.
We continue and will continue to call for her immediate release, for the President's immediate release, and all others.
Tansi Tengteng Kaniyare, Tong San Suu Kyi, Kamara Uwimene, Tansi Tengteng Kaniyaduri, Aalungu, Chachin Tian Tuk Bibu, Tong Su Tadu, Sabi Tong Su Dama Le, Tipari. Tong San Suu Kyi, Kulu Diyar Suwera, Imanengama, Yaoguri Sumu Yine, Democracy Tiskingu, Talang Aane Yuyozi Bari. Tansi Kaniyaduriye, Chiniri Bomale, Miyaji Suyen Pubami Bari.
Kula Pyogunya, Stephen Dujarik, ပြောသွားတာပါမြမအေးလေးလာတုံသက်သူ Larry Jagan ကတော့တောင်ဆန်းစုကြည်ကိုအခုလိုအမှုဆင်လိုက်တော့ကိုမအံ့ဩဘူးလို့ပြောပါတယ်
To some extent this was not unexpected it was clear that the
Mnyolimen နေခဲ့တာတော့မဟုတ်ပါဘူးစစ်တပ်က NLU ကိုသူသဖြင့် NLU ခေါင်းဆောင်တောင်ဆန်းစုကြည်ကိုအမှုဆင်ဖို့လုပ်မယ်ဆိုတာသင်ရှားပါဒါကအနာဝလိလိုက်ကြပါဆက်ရွေးကြိယာ walking talkie တရားမဝင်တင်းတင်းနဲ့စုပြီးသူ့ကိုဆွဆွဲပါတယ်မကြည့်လေတဲ့အဖြစ်တစ်ခုပါဒါပေမဲ့တောင်ဆန်းစုကြည်နောက်၁၂လအပြင်ရွေးကောက်ပွဲမဝင်နိုင်ဘူးဆိုတဲ့အဓိပ္ပာယ်လည်းရှိပါတယ
် Amnesty International အဖွဲ့ကဒေသဆိုင်ရာတာဝန်ရှိသူEmmeline Gill ကတော့စစ်တပ်ကတိုက်ပွဲကိုအကြောက်တရားနဲ့ချင်းချောက်မှုနဲ့ အုပ်စိုးဖို့လုပ်နေတာလို့ပြောပါတယ
် We would like to confirm first.
ကောင်းဆန်းစုကြည်ကိုဒီအမှုတွေနဲ့အမှုဖွင့်တာတွေ့ရတော့စစ်တပ်ကနိုင်ငံရေးပျော်ကနေဒီလိုဆွဲချက်တင်လိုက်တာဆိုတာတကယ်ကိုပဲမြင်လာရပါတယ်။ဒါကစစ်တပ်အနေနဲ့သူ့ကိုယ်သူအပြစ်ကင်းလို့ဖို့အရေးအနိုင်ကျင့်ပြီးကြောက်ရွံ့အောင်လုပ်နေရပါ။
တကယ်တော့ဒီအမှုနဲ့ကောင်းဆန်းစုကြည်ကိုနှုတ်ဆက်အောင်လုပ်ဖို့ကြိုးစားလိမ့်မယ်လို့လည်းလယ်ရီဂျာဂင်ကပြောပါတယ
်။ This is that the game plan is to try and silence Aung San Suu Kyi.
သူတို့ကဟာကကောင်းဆန်းစုကြည်ကိုနှုတ်ဆက်အောင်လုပ်ဖို့ဆိုတာတံပြားရှိကြမှာမဟုတ်ဘူး။သူရဲ့အနာဂတ်နိုင်ငံရေးကိုပိတ်ပြီးပြီးနောက်လုံမဲ့ရွေးကောက်ပွဲအပေါ်သူဩဇာမရှိအောင်လုပ်တာဖြစ်ပါတယ်။ဒါကစစ်တပ်ရဲ့တကယ် mindset စာအုပ်ကြီးအတိုင်းဖြစ်ပေမဲ့ဥပဒေကိုအခြေခံထားပါတယ်
။ပေါက်ကြားလာတဲ့ရက်တပ်ဖွဲ့ရဲ့စာရအခုစင်ထားတဲ့အမှုတွေနဲ့စစ်တပ်အနေနဲ့ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကို February 15ရက်နေ့အထိရမန်ကျုံနဲ့ဖမ်းဆီးထားနိုင်ဖို့ဖော်ပြထားပါတယ်ခင်ဗျာ
VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖမ်းယူမှုနဲ့ဆိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါဖြင့်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ပြည်ကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာအခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပါမယ်စစ်တပ်ကအခုလိုတိုင်းပြည်အာဏာသိမ်းယူလိုက်တာနဲ့ပတ်သက်လို့အမျိုးသမီးတချို့ရဲ့အမြင်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေးတင်ပြထားပါတယ
်ကာဝေးဦးစီချိုကိုကြုံမှုချင်းမရောင်းလိုက်ဟာဒီလတည့်ရနေမှာပဲတိုင်းပြည်အနာကိုသိမ်းယူလိုက်ပြီးတော့နိုင်ငံတော်အထက်မြန်မာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဖမ်းဆီးထိန်းသိမ်းလိုက်တဲ့အပေါ်မှာပြည်သူအများစုကမကြေမနက်ဖြစ်နေကြတာပါဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အစိုးရတည့်ရကိုဖျောက်ချပြီးအာဏာသိမ်းယူလိုက်တာကိုဘယ်လိုနည်းနဲ့မှလက်မခံနိုင်ဘူးလို့သတင်းသမားတအုပ်ဖြစ်တဲ့မဝင်မသိန်းကပြောပါတယ်
ခုလိုမျိုးချက်တက်ကနေပြီးတော့ဟိုအာဏာသိမ်းလိုက်တာပေါ့ကျွန်မအနေနဲ့လက်မခံဘူးဘာဖြစ်လို့ဆိုတော့အခုဒီမိုကရေစီနည်းလမ်းအရာဆက်ဆက်နှိမ့်နိုင်တာတွေပြည်လည်အောင်နှိမ့်နိုင်ဆောင်ရွက်တာတွေလုပ်လို့ရရဲ့ဒါနဲ့တကယ်တိုင်းပြည်ကလည်းသူတို့ဒီအာဏာသိမ်းရလောက်အောင်ပေါ့နော်စုဘူးအောင်ကြွားမှုဆိုတဲ့ဟာမျိုးတွေလည်းဘာမှမရှိသေးဘူးမရှိသေးတဲ့အချိန်မှာအကြောင်းပြချက်ကမခိုင်လုံဘောနော်အကြောင်းများကြခိုင်လုံခြင်းမရှိဘဲနဲ့အခုအာဏာသိမ်းလိုက်တာကိုကျွန်မအနေနဲ့ဟိုလက်မခံပါဘူးပြည်သူတရားအနေနဲ့အနေနဲ့လည်းလက်မခံဘူးလို့ဟိုမီဒီယာသမားတရားအနေနဲ့လည်းလက်မခံပါဘူးဟုတ
်မြန်မာစစ်တပ်ကတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့တဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုဖြစ်နိုင်တဲ့မဲစင်ပေါင်း10တန်းကျော်ရှိတယ်လို့အထောက်အထားမပြပဲပြောဆိုခဲ့ပြီးအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကလည်းသတိပေးတာတွေလုပ်ခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်ကတော့စစ်တပ်ကဆွဆွဲတယ်လို့မဲမတမာမှုတွေမရှိခဲ့ဘူးလို့ပြောဆိုထားပြီးပြည်တွင်းနဲ့နိုင်ငံကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကလည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာအစီအစဉ်မကျတဲ့မှားယွင်းမှုတွေလိုအပ်ချက်တွေရှိခဲ့တယ်ဆိုတာမှန်ပေမဲ့လို့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲပြစ်နိုင်လောက်တဲ့အထိမဲမတမာမှုမျိုးတော့မရှိခဲ့ဘူးလို့ပြောဆိုကြပါတယ်မြန်မာစစ်တပ်ရဲ့ဆွဆွဲချက်ဟာခိုင်လုံမှုမရှိသလိုဒီအချက်ကအာဏာသိမ်းမှုအတွက်အကြောင်းပြချက်လည်းမဟုတ်ဘူးလို့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့ဖန်တီးရင်အဖွဲ့ရဲ့ညွှန်ကြားရေးမှူးမတ်ခင်လေးငယ်ကပြောပါတယ်
ကျမတို့ကလာလက်မခံနိုင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဒီမိုကရေစီကိုတိဆောက်တဲ့နောက်ဒီရွေးကောက်ပွဲမှာဆိုလဲကျမတို့ကလည်းဒီဆောင်ကြီးလစ်လာတဲ့အနေနဲ့လဲပါတော့ရင်ရွေးကောက်ပွဲမှာမဲဆင်းတွေကတော့ မတိကြအမှန်ပဲသူတို့ဆွဆဲတလောက်ကြီးလည်းမဟုတ်တလို့ရလကလူလူရဲ့တကယ်ရွေးကဝဲနေမှာမဲရည်တဲမှုပုံစံနေမဲပေးဖို့မှာလက်မြင်တို့ထားတဲ့စနစ်တွေအရာဒါကလူလူရဲ့ဆန္ဒအမှန်ဖြစ်တယ်ဆိုတော့ကျမတို့ကသုံးသပ်လို့ရတယ်ပေါ့နော်အဲ့တော့အဲ့ဒါကိုအကြောင်းစာရဲမဲစာပြီးတော့အာဏာသိမ်းတာကိုလုံးဝလက်ခံလို့မရဘူးပြီးကျမတို့နိုင်ငံဒီမိုကရေစီစနစ်နဲ့တွားမှာဖွင့်ပြမယ်ဆိုတာလေယုံကြည်တဲ့အချိန်မှာဒီစစ်အာဏာရှင်တဲ့အောက်ကိုပြန်မကြောက်ဘူးတော့ကျမတို့ကတော့အများကြီးစက်စိုးစားမှာပေါ့နော်ဘလို့မှတော့လက်မခံနိုင်ဘူးဆိုတော့အခြေခံအချက်ပါဟုတ
်ပြည်သူရွေးကောက်တင်ယောက်ချတဲ့ဆွေရကိုဖယ်ရှားပြည်သူခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးလက်နက်အင်အားနဲ့အာဏာသိမ်းတာဟာပြည်သူစံနာကိုစန့်ကျင်တာဖြစ်လို့လက်မခံနိုင်ဘူးလို့အလုတ်မားကြီးလှူရှားသူတူဖြစ်တဲ့မတ်တတ်အောင်ကလည်းပြောပါတယ်
ဒီအနာသိမ်းတဲ့အပေါ်မှာဘယ်လိုမြင်လဲဆိုလို့ရှိရင်တော့ဒါလက်ရှိသူတို့ရောက်ကိုအနာသိမ်းခြင်းဖြစ်တယ်ပေါ့နော်ပြီးတော့သူတို့ရဲ့ဒီအနာသိမ်းမှုဒီကိုသူတို့ရဲ့အခြေခံဥပဒေအရအနာသိမ်းတယ်ဆိုတာဒီလည်းပဲဒါအခြေခံဥပဒေအရအနာသိမ်းမှုမမြောက်ဘူးပြီးတော့ရွေးကောက်ပွဲရဲ့ရလက်ပေါ့ဒါဟာရေးသားရမယ်တံပိုးထားရပါမယ်ဘာကြောင့်လဲဆိုတာဒါပြည်သူလူထုတွေရဲ့ဆန္ဒမဲတွေဖြစ်တယ်ပြည်သူလူထုကနေပြီးတော့ရွေးထွက်ထားတဲ့ရွေးကောက်ပွဲရလက်ကိုရေးသားဖို့တံပိုးထားဖို့လိုအပ်တယ်အဲ့ဒီဒွယ်စစ်အာဏာသိမ်းမှုလုံးဝချုံချတယ်ကန့်ကွက်ပါတယ်ဖြင
့်ဒါတော့လူသမားကြီးဥဆောင်လှူရှားနေသူတူဖြစ်တဲ့မတ်တတအောင်ပြောသွားတာပါစစ်တဲ့အနေနဲ့ပြည်သူတွေရဲ့ဆန္ဒအတိုင်းရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပြီးထိမ့်သိမ်းထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးတင်တယ်လို့လည်းမတ်တတအောင်ကပြောပါတယ
်လက်ရှိအခြေအနေမှာတော့ကျမတို့ကရွေးကောက်ပွဲရလဒ်အတိုင်းပဲဆက်လက်လှူဆောင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီအတွက်ကတော့အခုလက်ရှိပေါ့နော်ဒါမဆွေးနွေးညှိနှိုင်းမှုတွေကိုလုပ်ဖို့လိုအပ်တယ်နောက်တစ်ခုကကြတော့လက်ရှိဒီမှာလည်းပဲကျမတို့ရဲ့ဒီသူလူတို့ရဲ့သဘောထားဆန္ဒပြီးအခုကျမတို့သမရာကြီးကျမတို့ရွေးချယ်တင်မြှောက်ထားတဲ့သမရာကြီးဦးဝင်းကြီးဖြစ်တယ်လက်ရှိမှာပေါ့နော်အခုအစ်အာနာသိန်းဆိုးရကနေပြီးတော့ဖွဲ့စည်းနေသောအစိုးရအဖွဲ့တွေကိုလည်းပဲကျမတို့ဒီသူတွေဘယ်သူမှအသိမှတ်မပြုပါဘူးအဲ့ဒီအတွက်ဒီအာနာသိန်းထားတဲ့စစ်အစိုးရအနေနဲ့ပြန်ပြီးတော့ပေါ့နော်ဒါခေါင်းဆောင်တွေနဲ့ညီနိုင်ဆွေးနွေးပေးဖို့နဲ့နောက်တစ်ခုကတော့ဖမ်းဆီးထားတဲ့ပြည်သူလူထုတွေရဲ့ခေါင်းဆောင်တွေကိုပြန်ပြီးတော့အငြင်းဆုံးလုပ်ပေးဖို့ပေါ့နော်လိုအပ်ပါတယ်ကျမတို့အနေနဲ့လည်းဒါပြည်သူလူထုအားလုံးရဲ့သဘောထားဆန္ဒတွေဖြစ်နေပါတယ
်ရွေးကောက်ပွဲရလဒ်ကိုမချေနဲ့လို့တင်းမာမှုတွေနဲ့ပြဿနာတွေရှိနေတဲ့ဆိုရင်တော့မှအခုလိုအာဏာသိမ်းတဲ့နည်းနဲ့တော့မဟုတ်ပဲခေါင်းဆောင်တွေစားမှာငြင်းငြင်းကြမ်းကြမ်းနဲ့ညှိနှိုင်းဆွေးနွေးအဖြစ်ရှာတင်တယ်လို့မဝေမာသိမ်းကလည်းပြောပါတယ်
ဟိုကျမတို့အတိုင်းကြီးကိုအေးတန်းတန်းနဲ့ဖြစ်စေတဲ့နဲ့အခုဒီနိုင်ငံသားအားလုံးကဟိုအခုစိုးရိမ်တော့ကပူပန်မှုတွေအမျိုးမျိုးဖြစ်နေတယ်။အဲ့ကြတဲ့မှာပေါ့နော်ဒီကောလာဟာလာမျိုးထုံကြောင်လည်းလူတွေကပို့ပြီးစိတ်တင်မှန်းဆင်းရဲတယ်။ဒီအာနာသိန်းရဲ့နောက်ပိုင်းမှာကိုပေါ့နော်လူတွေရဲ့ပေါကတွေကအရန်များနေတဲ့လူတွေရဲ့စိတ်ဖြစ်စီမှုတွေကလည်းပို့ပြီးတော့တဖြည်းဖြည်းနဲ့ညှင့်တက်လာတဲ့အဲ့လိုမျိုးအချိန်မှာကျမကတော့အတိုင်းကြီးကိုပို့ပြီးအေးချမ်းနဲ့ပြီးအများကြီးသူလိုလားတဲ့ပုံစံမျိုးနဲ့ပဲကျမကဖြစ်စေတဲ့နဲ့အဲ့လိုမျိုးဖြစ်အောင်လဲကျမကတော့ဒီနိုင်ငံသားတဦးအနေနဲ့ကျမမေတ္တာရက်ခံစင်တာကကျမတို့ဒီခေါင်းဆောင်အသေးသေးကနေပြီးတော့တိုင်းပြည်ကိုပေါ့နော်မျက်နှာမှုပြီးတော့တိုင်းပြည်ပြည်သူပြည်သားတွေအခုတော့ကတွေစိုးရိမ်စုပန်မှုတွေကိုမျက်နှာမှုပြီးတော့အကောင်းဆုံးပြန်ပြီးတော့နှိမ့်နှိုင်းဖြည့်ချင်းဆောင်ရွက်စေချင်ပါတယ်အခုဒီအများပြည်သူလိုလာတဲ့ဒီမိုကရေစီကိုတွားနေတာကျမတို့ဒီနိုင်ငံကဒီမိုကရေစီလမ်းကြောင်းပေါ့ကိုအခုရောက်တယ်လို့ပြောတာမှမမိကမျက်တက်ပဲရှိသေးတယ်ပေါ့နော်ဒီလိုကာလမှာမနောအခုလိုမျိုးဒီပေါ့ဒီလောက်မှကာလမတားသေးတဲ့အချိန်မှာကျွန်တော်တို့အခုဆိုရင်တော့ကပူပန်မှုတွေနဲ့ဟိုထပ်ပြီးဖြစ်ရတယ်အဲ့ဒါမျိုးကိုကျွန်တော်တို့ဒီအခုလက်ရှိပေါ့နော်အာသာတင်ထားတဲ့အစိုးရကောအာနာတင်ထားတဲ့ဒူတွေကကောဒီပြည်သူအစိုးရလို့ပြောတဲ့အခုလက်ရှိပေါ့နော်ဒီပေါ့နော်ထိသိမ်းခြင်းခံရတဲ့ခေါင်းဆောင်တွေအားလုံးပေါ့နော်ညီနိုင်ဆောင်ရပေးပါပြည်သူတွေတကယ်ပေါ့နော်ပြည်သူတွေမျက်နှာကိုရှေ့ရှုပြီးတော့အတိုင်းပြည်ရဲ့ဒီအနာဂတ်ကိုရှေ့ရှုပြီးတော့ကျွန်တော်တို့ရဲ့အနာဂတ်ကလေးတွေပေါ့ကိုမျက်နှာမှုပြီးတော့အဲ့မောအမြဲဆုံးပြည်လဲအောင်ညီညာတော်ကြီးနဲ့ညီတိုင်းဖြည့်ချင်းဆောင်ရွက်ပေးကြပါလို့ကျွန်တော်အနေနဲ့တောင်းဆိုချင်ပါတယ
်။မခင်လေးငယ်ကတော့နိုင်ငံထွေးကိုဗစ်ကပ်ပြီးနဲ့အတူနောက်ဆက်တွဲလူမှုစီးပွားအခြေတဲ့တွေကြုံရတဲ့အချိန်မှာအခုလိုအာဏာသိမ်းတာဟာပြည်သူအလုံးအထွတ်တော်အများကြီးဆုံးရှုံးနေတာစီတယ်လို့ပြောပါရယ်
။ဒီကအရင်ဆုံးတော့ကျွန်တော်တို့တွေကအခုလက်ရှိဆိုရင်ကိုဗစ်ထိန်းချုပ်နေတဲ့အခြေအနေမှာကိုဒီကိုဗစ်ကာကွယ်ဆေးကူနာပထမအကြိမ်ထိုးထားတဲ့လူရတယ်ဒုတိယအကြိမ်ဆက်ထိုးနိုင်ပါမလား။နောက်ဒီလိုရဆိုရင်လည်းကိုဗစ်ကာကွယ်ဆေးထိုးဖို့ပြင်ဆင်တဲ့အချိန်မှာသူတို့တွေကတော့ဘလို့ပဲဒါရဆက်လုံးမယ်ပဲပြောပြောဒါအချိန်နဲ့တပြေးညီအစီအစဉ်တကြပေါ့နော်ချိတ်ဆက်ပြီးလုံနေရတဲ့ဟာတွေအတွက်အဲဒီကိုဗစ်ကာကွယ်ရေးလုပ်ငန်းစဉ်တွေမှာလည်းအရင်ဆုံးထိခိုက်တယ်ပေါ့နောက်တစ်ခါဆိုလို့ရှိရင်ကျမတို့ဒီမြန်မာနိုင်ငံဟိုဒီမိုကရေစီဖွံ့ဖြိုးတဲ့နိုင်ငံအနေနဲ့ရင်းနှီးမြှုပ်နှံမဲ့ဟာတွေလည်းပဲအခုဆိုလို့ရှိရင်လက်တလောပေါ့နော်ရက်သွားတာမျိုးကြီးစီးရအဲ့တော့စီးပွားရေးလည်းထိခိုက်မယ်အလိုလိုမှကိုဗစ်ကြောင့်ဒီစီးပွားရေးကိုပြန်စိုးစားနေရမယ့်အချိန်မှာဒီစစ်အာဏာသိမ်းခံလိုက်တဲ့နိုင်ငံအနေနဲ့ကတော့က ကျမတို့ကမ္ဘာလည်းမှာအရင်မြင်လာတယ်ပေါ့နော်အဲ့ဒါကတော့မြင်သားတဲ့အချက်နဲ့ကျမတို့လူတွေရဲ့စိတ်ထဲမှာခုနလိုပေါ့ဒါမတရားအနိုင်ကျင့်လို့ရသလားဆိုတဲ့ဟာမျိုးတွေကလည်းလူတွေရဲ့စိတ်ကိုထိခိုက်စေရဲဆိုတော့အဲ့ဒါမျိုးတွေကလည်းကျမတို့ရဲ့ဆုံးရှုံးမျက်နှာမှုတွေပေါ့နောက်ကျမတို့ဆိုရင်ခုနအမျိုးသမီးအခွင့်အရေးလုပ်နေတဲ့အဖွဲ့အစည်းနဲ့တိုင်းပြည်ဆက်အနာရှင်စနစ်အောင်ရောက်သွားပြီဆိုတော့ကျမတို့အမျိုးသမီးတွေအခွင့်အရေးကပါဝင်ခွင့်လို့ပါလို့ဆိုတာအရင်အလန်းဝေးသွားပြီပေါ့နော်ဒါကတော့ကျမတို့နဲ့တက်ဆိုင်တဲ့ဆုံးရှုံးမှုတွေပေါ့
ဒီလိုဆုံးရှုံးမှုတွေဆက်ပြီးမကြုံရအောင်ပြည်သူတွေကပဲကြိုးစားကြရမှာဖြစ်တယ်လို့လည်းမက်ခင်လေးငယ်ကပြောပါတယ်
။ကျမတို့တွေကဒီဆက်အနာခင်အောက်မှာဆိုရင်တော့ကျမတို့တွေရဲ့မျိုးဆက်လည်းဘလို့မှလူလုံးမလနိုင်ဘူးဆိုတော့ကျမတို့ကသိရအခါကြတော့ပေါ့နော်။အခုဆိုလို့ရှိရင်တကယ်လူငယ်လေးတွေအရင်အာနာရှင်စနစ်မှာတော့မှမွေးကစားလောက်ပဲရှိမှလူငယ်လေးတွေကအစားဒီအာနာရှင်စနစ်ဖြစ်လာရင်တော့သူတို့အနာကမကောင်းနိုင်ဘူးဆိုတော့သူတို့သိနေကြရလေအဲ့လိုမျိုးဆိုတဲ့အခါကြတော့လူရစိတ်သက်သာတယ်ကြောက်တယ်မသိနာမလဲသူတို့လုံးတမျှခံမယ်ဆိုတဲ့ဟာမျိုးတော့မရှိပါဘူးတိုးတော့အဲ့အချိန်ဆက်မိမိနဲ့ view ဟာတက်ကြပါတော့ဘလို့တုံ့ပြန်နိုင်မလဲဆိုတာမျိုးတွေတော့ကျမတို့စဉ်းစားဖို့တော့လိုပါတယ်ဟိုနီးလန်းနေရတော့မတူကြဘူးပေါ့နော်တိုးတော့လည်းပြုပြင်မှုတော့စူးစမ်းနေကြတယ်မိ view ဟာတက်ကြနဲ့အချိန်ဆက်မိမိဖြစ်ဖို့အတွက်ကတော့ဒါတော်တော်စူးစမ်းရမယ်ချင်းနေချင်း
လက်တလုံးမှာတော့အာနာသိမ့်ကိုစန့်ကျင်ကန့်ကွက်ကြောင်းပြတဲ့အကြမ်းမဖက်တဲ့နီးနဲ့လူလူလှုပ်ရှားမှုတွေနိုင်ငံအနှံ့နေရာတော်ပြန်များမှာပေါ်ပေါက်လာနေပါတယ်မင်းအမေမှာဖျောင်းနိုင်ပြီးထွန်းလာတဲ့တံပုံးကြည့်တာလို့လူလူရဲ့မကျေနပ်မှုကိုပြရတာတွေအပြင်ကျွမ်းမာရေးဝန်ထမ်းတွေအတိအကျဥဆောင်လှုပ်ရှားနေတဲ့အချမ်းမဖက်နီးနဲ့အာနာရှင်ကိုစန့်ကျင်အန်တူတဲ့ Civil Disobedience Campaign တွေလည်းပိုးပြီးတော့အရှိန်မြင့်လာနေပါတယ်။ဒါတွေကိုကြည့်ရင်ပြည်သူအများစုကအာနာရှင်ကိုမလိုလားဘူးဆိုတာထင်ရှားနေတယ်ဆိုတာတင်ပြရင်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ကျမဖြစ်နေပါရှင
်မခင်မြွေတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာဒီလိုမနက်ခင်းမှာပုံမှန်တင်ဆက်ပေးနေကြတိပ္ပံနဲ့နှီးပညာနဲ့ဒီအမေရိကတလွားမှာထူးခြားဖြစ်စဉ်တွေကိုမတင်ပြနိုင်တာကိုတော့တောင်းမအပ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းကပြောပြမှာပ
ါစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့ရာချီတဲ့ဆန္ဒပြသူတွေတောက်ကြနေမှာလဲဆန္ဒပြပေါ်တွေဆက်လက်ကျင်းပကြပါတယ်အထူးသဖြင့်လူပြတချို့လှရှားသူတွေနဲ့တက္ကသိုလ်ကျောင်းသားတွေရောင်းမြို့မှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်စီးပွားရေးတက္ကသိုလ်ရှိရာဆန္ဒပြပွဲမှာတော့အာဏာသိမ်းတာကိုကန့်ကွက်ကြောင်းနဲ့ရင်ကျက်တဲ့လှူရှားမှုတွေမှာဖူပေါင်းပါဝင်ကြဖို့တိုက်တွန်းတဲ့စာတမ်းတွေခိုင်ဆောင်ဆန္ဒပြခဲ့ကြပါတယ်။ဒီပြည်တော်မှာလည်းဝန်ကြီးဌာနသုံးခုကဝန်ထမ်းတွေဆန္ဒပြပွဲတွေပါဝင်လာနေကြပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဖမ်းဆီးထားတဲ့ဒေါင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်နဲ့အစိုးရအဖွဲ့ဝင်တွေကိုပြန်လည်ပေးဖို့အပါအဝင်ကုလသမဂ္ဂလူ့ကျိုးရေးကောင်စီကမြန်မာအရေးတညီတညွတ်တဲ့တောင်းဆိုဆောင်ရွက်လာတာဟာသိအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းကုလသမဂ္ဂတွင်ရေးဝန်ကြီးအန်တိုနီယိုကူတာရက်စ်ကပြောပါတယ်။လာဒီပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီချရနာဘူရှနာကလည်းမြန်မာတပ်မတော်ဒုတက်ချုပ်ဒုတိယပူချုပ်မူကြီးဆိုဝင်းကိုဆက်သွယ်ပြီးအာဏာသိမ်းမှုအတွက်ပြည်ပထဏ်ရှုတ်ချကြောင်းနဲ့ဖက်စီထားသူအလုံးကိုအမြန်ပြန်လုပေးဖို့တောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စကိုဆွေးနွေးဖို့အရေးအာဆီယံနိုင်ငံကြီးဝန်ကြီးအဆင့်အထူးစည်းဝေးတရက်ခေါ်ယူဖို့အင်ဒိုနီးရှားနဲ့မလေးရှားကောင်ဆောင်တွေကတောင်းဆိုလိုက်ပါတယ်။မြန်မာအရေးဆွေးနွေးဖို့အတွက်အာဆီယံဥက္ကဋ္ဌကိုအဆိုပြုဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံကြီးဝန်ကြီးတို့ဆလုံးကိုညွှန်ကြားထားပြီးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။အင်ဒိုနီးရှားနိုင်ငံလိုပဲမလေးရှားနိုင်ငံကလည်းမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရဲ့အခြေအနေကိုအလွန်စိုးရိမ်စရာကိစ္စလို့မြင်ပြီးကြောင်းမလေးရှားဝန်ကြီးချုပ်မြူဟီဒီယာစင်ကပြောပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက် Facebook အပါအဝင်အင်တာနက်အသုံးပြုမှုတွေကိုကန့်သတ်ပိတ်ပင်လာတဲ့မြန်မာနိုင်ငံမှာတောက်ကြနေညပိုင်းကစလို့ Twitter နဲ့ Instagram လူမှုကွန်ရက်တွေကိုလည်းပိတ်ပင်လိုက်ပါတယ်။နောက်ထပ်ညွှန်ကြားချက်များမှချင်းအဲ့ဒီလူမှုကွန်ရက်တွေကို Facebook ထားဖို့အာဏာပိုင်တွေကညွှန်ကြားထားတယ်လို့လည်း Telenor Company ဥက္ကဋ္ဌက Reuters သတင်းကိုပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုရဲမင်းထွန်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှု Docking မျိုးသက်ဖြစ်ပါတယ်။အတန်နှွင့်အင်ဂျင်နီယာကတော့ Robert Lewis ဖြစ်ပါတယ်။ဒီမနေ့အတွက် VOA အစီအစဉ်လေးကိုလိုင်းဒိုမီတာ30 40 48ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကိုဗစ်ကပ်ပြီးဘေးရောအခြားဘေးအန္တရာယ်တွေပါကင်းဝေးကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.